Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2018ခုနှစ်ဖေဖော်ဝါရီလ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line တို့မီတာ25 32 50နဲ့ line လက်မီတာ190တို့ကနေနားဆင်နိုင်သလို Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမကွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိုင်းသန့်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ Iran နိုင်ငံက IS အစွန်းရောက်တွေတင်ထားတဲ့မိုဇူးလေစိတ်ကို Iran တပ်တွေပြန်သိမ်းလိုက်ပြီလို့အစိုးရကပြောပါတယ် American ထိပ်တန်းဝန်ကြီးနှစ်ဦး Mexico သမ္မတအပါအဝင်အစိုးရဖုံးတွေနဲ့ဒီကနေ့သွားတွေ့ဖို့ရှိပါတယ်မြောက်ကိုရီးယားဟာမလေးရှားကိုတိုက်ခါချနေတဲ့ဆိုပြီးမလေးရှားအနာရပါတီရဲ့လူငယ်အဖွဲ့ကမြောက်ကိုရီးယားတန်ယုံကိုကန့်ကွက်လွှာပို့ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်အရေးဘက်လိုက်မှုမရှိအောင်အရှိအတိုင်းအမှန်ဆုံးဖော်ထုတ်သွားမယ်အကြောင်းရခိုင်ဒေသအရေးစုံစမ်းရေးကော်မရှင်ကပြောပါတယ်
ဒီအရာကတော့အတင်းဆန်းဆန်းနဲ့ပတ်သက်ပြီးတော့မှကျွန်မတို့ကတည်းကကျွန်တော်တို့ကပြောလိုက်ရင်ဘယ်လိုမှရှိပဲနဲ့ဒီမမကကန်ဖရထားတဲ့အတင်းဆန်းဆန်းဖြစ်တယ်
ကော်မရှင်အဖွဲ့ဝင်တဦးရဲ့ပြောကြားချက်နဲ့အတူအမေရိကန်သက်အမတ်နဲ့ကော်မရှင်တို့ရဲ့တွေ့ဆုံခဲ့ကြတဲ့အကြောင်းကိုသိကြရမှာပါ။ကလေးစစ်သားအုံပြုမှုတားမြစ်တဲ့ Paris ပဋိညာဉ်နဲ့ Greek ကျင့်ဝတ်ဂရီသဘောတူညီချက်တွေကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပါပြီ။မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကန့်သတ်မှုမရှိဘဲကဏ္ဍဆောင်ပါဝင်ခွင့်အရက်ဖက်အဖွဲ့တွေကတောင်းဆိုနေကြပါတယ်။အဲဒီနောက်ကျင်းနီစီမံကိန်းကုမ္ပဏီနဲ့ဒေသခံတို့ကြားကတင်းမာနေတဲ့အခြေအနေကိုစကိုင်းတိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်နဲ့စီပင်ဝန်ကြီးတို့ကလာရောက်ဆွေးနွေးညှိနှိုင်းပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြော်သိန်းနဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင်။
အမေရိကန်ကျော်တော်ကံပေးထားတဲ့ Iran လုံခြုံရေးတပ်ဖွဲ့တွေဟာ IS သွေးကြော်တွေအခိုင်အမာနေရာယူထားတဲ့မိုဇိုးမြို့ရဲ့အဓိကလေစိတ်ထဲကိုဝင်သွားကြပါပြီ။အလင်းအမြန်တုံ့ပြန်တိုက်ခိုက်ရေးတပ်ဖွဲ့တွေ Federal ရဲတပ်ဖွဲ့နဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတပ်ဖွဲ့တွေအပါအဝင်လုံခြုံရေးတပ်ဖွဲ့တွေဟာဒီကနေ့စောပိုင်းကလေစိတ်နဲ့အတူအနီးအနားကစစ်စခန်းတစ်ခုကိုပါထိုးစစ်ဆင်ခဲ့တာပါ။အလင်းအမြန်တုံ့ပြန်တိုက်ခိုက်ရေးတပ်ဖွဲ့တွေနဲ့ Federal ရဲတပ်ဖွဲ့ကတော့မိုဇိုးလေစိတ်ကိုလုံးဝထိန်းချုပ်လိုက်ပြီးလို့ Iran နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာတဲ့အကြောင်း Reuters သတင်းဌာနကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်ပြီးမိုဇိုးမြို့အနောက်ချမ်းမှာရှိတဲ့ IS စစ်သွေးကြွတွေကိုတိုက်ထုတ်ပစ်ဖို့ရည်ရွယ်တဲ့အဓိကစစ်ဆင်ရေးကြီးတစ်ခုရဲ့တစိတ်တစ်ပိုင်းအဖြစ်မိုဇိုးမြို့တောင်ပစ်စုံမှာရှိတဲ့လေစိတ်နဲ့စစ်အခြေစိုက်စခန်းကိုဒီကနေ့ဝင်တိုက်တာပါမိုဇိုးမြို့ကို IS အစွန်းရောက်တွေက2014ခုနှစ်ကတည်းကတင်ထားတာဖြစ်ပြီးမြို့အရှေ့ပိုင်းကိုတော့ပြီးခဲ့တဲ့လမှာ IRA တပ်ဖွဲ့တွေကပြန်သိမ်းယူခဲ့ပါတယ
်ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟောမြို့မှာဒီကနေ့ပောက်ကွဲမှုတစ်ခုကြောင့်လူ၈ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်အယောက်20ထိခိုက်ဒဏ်ရာရခဲ့ပါတယ်လာဟောမြို့ကဈေးကြီးတဲ့ကုန်ပစ္စည်းတွေရောင်းချတဲ့ကုန်တိုက်တစ်ခုမှာဒီပောက်ကွဲမှုဖြစ်ခဲ့တာပါဒီပောက်ကွဲမှုဘာကြောင့်ဖြစ်ခဲ့လဲဆိုတာကိုလောလောဆယ်မသိရသေးတဲ့အကြောင်းကိုအစိုးရတာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်နိုင်ငံတဝန်အကြမ်းဖက်လှုပ်ရှားမှုချိန်မုံရင်နိုင်ငံလုံးဆိုင်ရာစစ်ဆင်ရေးပထမဆုံးအကြိမ်စတင်လိုက်ပြီးတည့်ရမှာပဲဒီပောက်ကွဲမှုဖြစ်တာပါတင်းကြာကင်ကဆလို့ပါကစ္စတန်မှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့အသေးခံဘုံခွဲတိုက်ခိုက်မှုတွေစူးစိုးရွာပိုများလာပြီးတော့ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲဒီလိုတိုက်ခိုက်မှုတွေကြောင့်သေဆုံးသူ130ထက်မနည်းရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့တွေနဲ့အားရစစ်သွေးကြွတွေကပြောဆိုထားပါတယ်
။ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဟာဆီးရီးယားဆိုရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နဲ့ဒီကနေ့ဂျနီဗာမှာတွေ့ဆုံပါတယ်။၆နှစ်နီးပါးကြာနေပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးနီးလန်းရှာနေတာနဲ့အမျှအခုလိုတွေ့ဆုံတာပါ။ဒါပြင်ထူးတန်တမန်စတီဖန်ဒူမစ်တူရာဟာဆီးရီးယားတိုက်ခိုက်တွင်လည်းဒီကနေ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒိုးတက်မှုတစ်ခုခုရလာဖို့မြင်မထားပေမဲ့ငြိမ်းချမ်းရေးအစီအစဉ်တစ်ခုကိုရှေ့ဆက်လှုပ်ဆောင်ဖို့နိုင်ငံရေးအရှိန်အဟုန်တစ်ခုရှိနေပြီလို့ပြောခဲ့ပြီးနောက်တည့်မှာပဲတွေ့ဆုံဆွေးနွေးတာတွေလုပ်တာပါ။ဆီးရီးယားပြည်တွင်းစစ်မှာပါဝင်နေတဲ့အဖွဲ့တွေကြားလွန်ခဲ့တဲ့6လနီးပါးကဂျနီဗာမှာနောက်ဆုံးအကြိမ်တွေ့ခဲ့ပါတယ်။အပြည့်အသဘောတူချက်ကိုအချိန်ချင်းချုပ်ဖောက်တာတွေကြောင့်အဲ့ဒီဆွေးနွေးပွဲတွေတက်သွားခဲ့တာပါ။မအောင်မြင်သေးတဲ့ဆက်ဆက်ညှိနှိုင်းမှုတွေအောင်မြင်ပြန်ဆနိုင်ဖို့ရလက်ရှိအပြည့်အသဘောတူချက်ကိုတိုက်ခိုက်နေတဲ့အဖွဲ့တွေလိုက်နာဖို့အပေါ်အများအပြားမူတည်နေတယ်လို့အထူးတန်တမန်ဒူမစ်တူရာကပြောထားပါတယ်။လက်ရှိအပြည့်အသဘောတူချက်ရအောင်ကာဇက်စတန်နိုင်ငံအစတာနာမြို့တော်မှာတူရကီနိုင်ငံနဲ့အတူဂျာဝန်ညှိနှိုင်းပေးခဲ့တဲ့ရုရှားနိုင်ငံဟာမခိုင်မာတဲ့အပြည့်အသဘောတူချက်တည်မြဲဖို့သူ့ရဲ့ဩဇာအရှိန်အဝါကိုအသုံးပြုခဲ့တယ်လို့လည်းအထူးတန်တမန်ဒူမစ်တူရာကပြောပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson နဲ့အမေရိကန်လုံခြုံရေးဝန်ကြီး John Kelly တို့ဟာမက္ဆီကိုသမ္မတ Enrique Peña Nieto နဲ့မက္ဆီကိုအစိုးရအဖွဲ့ဝင်တွေကိုဒီကနေ့မှတွေ့ဆုံဖို့ရှိပါတယ်။မူရေးဆေးဝါးရောင်းဝယ်တဲ့ကိစ္စ၊ကုန်သွယ်ရေးနဲ့လူဝင်မှုကြီးကြေးရေးကိစ္စတွေကိုအဓိကဆွေးနွေးမယ်။အဆင့်မြင့်စည်းဝေးတွေတည်းပထမဆုံးဖြစ်မယ်လို့ခန့်မှန်းကြပါတယ်။မက္ဆီကိုနဲ့ပတ်သက်တဲ့အမေရိကန်အစိုးရအဖွဲ့ရဲ့မူဝါဒတွေပေါ်စိုးရိမ်ချက်တွေနဲ့မကြေမနက်ဖြစ်တာတွေကိုသမ္မတ Donald Trump ရဲ့အဓိကအစိုးရအဖွဲ့ဝင်နှစ်ဦးကရှော့ပါတက်တာ အောင်လုပ်မယ်လို့မျှော်လင့်ကြပါတယ်။အစိုးရအဖွဲ့တက်တန်းဒီလောက်အစောကြီးမှာဝန်ကြီးတွေကိုသမ္မတကမက္ကဆီကိုကိုလွှတ်တာထူးခြားပါတယ်လို့အင်ပြီတော်ပြောခွင့်ရရှွန်စပိုက်ဆာကပြောပါတယ်။ဒါဟာနှစ်နိုင်ငံအကြားအတိတ်ပဲပြေးသွားတဲ့ဆက်ဆံရေးမှာအမှတ်တင်ကိတာဖြစ်ပြီးတော့နှစ်နိုင်ငံကြားဆက်ဆံရေးဟာကောင်းမွန်တိုးတက်နေပါတယ်လို့စပိုက်ဆာကဆိုပါတယ်။1840ပြည့်နှစ်နှောင်းပိုင်းကာလတွေကဖြစ်ခဲ့တဲ့မက္ကဆီကိုအမေရိကန်စစ်ပွဲပြီးချိန်ကတည်းက3100ကီလိုမီတာရှည်တဲ့နှစ်နိုင်ငံနယ်စပ်တလျှောက်ငြိမ်ငြိမ်ချမ်းချမ်းရှိခဲ့တဲ့ဆက်ဆံရေးဟာအခုချိန်မှာနှိမ်ဆုံးရောက်နေပါတယ်။ဒေါ်လာ12ဘီလီယံထက်မနည်းကုန်ကြမယ်လို့အမေရိကန်လွှတ်တော်အမတ်တွေကခန့်မှန်းထားတဲ့နယ်စပ်တစ်တိုင်းအတွက်ကုန်ကြစရိတ်ကိုမက္ကဆီကိုကတနည်းနည်းနဲ့ပေးရမယ်လို့သမ္မတထရမ့်ကထပ်ခါတလဲလဲအခိုင်အမာပြောထားပါတယ်။
အမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးညပတ်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနိုင်ငံဟာတိတ်ကိုဆူရတဲ့အတိုင်းတာနဲ့တန်တမန်လှုပ်ထုံးလုပ်နည်းတွေနဲ့မလျော်ညီစွာပြောင်ကြကြမလေးရှားနိုင်ငံကိုတိတ်ခါချနေတယ်လို့ဆိုပြီးကန့်ကွက်လွှာတစ်စောင်းကိုမလေးရှားအာဏာရအမျိုးသားတပ်ဦးညွန်မောင်းပါတီရဲ့လူငယ်အဖွဲ့ခွဲအဖွဲ့ဝင်တွေကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကိုဒီကနေ့ပေးလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖြစ်အတူအမိခွဲအကူကွဲလွန်သူကွင်ခင်ဂျုံနမ်းမြင့်ရုပ်အလောင်းကိုလွှဲပြောင်းပေးရေးကိစ္စအပေါ်ညင်းပွားနေတာနဲ့အမျှနိုင်ငံခြားဆက်ဆံရေးဟာမကြသေးခင်ကပဲတင်းမာလာနေတာပါ။ပါရီဆန်နက်ရှင်နယ်လူငယ်အဖွဲ့ဒုတိယဥက္ကဋ္ဌခိုင်ရူအဇဝန်ဟာရွန်ကမြောက်ကိုရီးယားတာဝန်ရှိသူလက်ထက်ကန့်ကွက်လွှာပေးလိုက်ချိန်တန်ယုံပြင်ပမှာသတင်းတောက်အများပြားရှိနေပါတယ်။ဟာရွန်နဲ့သူ့အဖွဲ့ဝင်တွေရဲ့အဆိုအပြင်မြောက်ကိုရီးယားဟာမလေးရှားရဲ့အချုပ်အခြာအာဏာနဲ့မိမိတို့နိုင်ငံရဲ့တရားရေးလှုပ်ထုံးလုပ်နည်းတွေကိုဆွတ်ဖက်ထားတာနဲ့အမျှနိုင်ငံအခြားဗီဇာကွင်းလွှတ်ခွင့်ကိုပြန်ရုပ်သိမ်းပြီးမြောက်ကိုရီးယားကိုချက်ချင်းတုံ့ပြန်ရေးယူဖို့လဲဟာရွန်ကမလေးရှားအစိုးရကိုတောင်းဆိုပါတယ်။သူတို့နိုင်ငံသားတို့ဦးတည်ဆုံးသွားတဲ့အမှုကိုမလေးရှားကစုံစမ်းစစ်ဆေးနေတာမှာအားနည်းချက်တွေ၊ကွဲလွဲချက်တွေအပြည့်ဖြစ်နေတယ်လို့မြောက်ကိုရီးယားကပြောပါတယ်။ကင်ဂျုံနမ်ကိုလှုပ်ကြံဖို့မြောက်ကိုရီးယားတရှုတွေကကြိုးကင်စီစဉ်ခဲ့တယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေကထွက်ထားတာပါ။ဒီတော့ဒီမှာပဲကင်ဂျုံနမ်လှုပ်ကြံခံရပုံပေါ်ပြီးတည်ဆုံးသွားတဲ့အမှုကိုစုံစမ်းစစ်ဆေးနေတာမှာမေဂါဝကသူ့မိသားစုစီကိုရက်တပ်ဖွဲ့တာဝန်ရှိသူတွေလှုပ်ပြီးမျိုးရိုးဗီဇ DNA နမူနာတွေတွားယူဖို့အစီအစဉ်မရှိဘူးလို့မလေးရှားရဲ့ချုပ်ကဒီကနေ့မှပဲပြောပါတယ်
။တောင်တူပင်လယ်တွင်အငင်းပွားပြည်ရာကိစ္စတွေမဖြစ်ပွားအောင်လိုက်နာရမယ့်စည်းမျဉ်းတွေကိုသဘောတူလက်မှတ်ရေးထိုးကြဖို့အရှေ့တောင်အာရှဆယ်နိုင်ငံအာဆီယံအဖွဲ့ကဒီနှစ်ထဲမှာပြန်ကြိုးစားကြမှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ရေပိုင်နဲ့ဆိုင်ရာအငင်းပွားပွဲရာကိစ္စတွေရှိခဲ့ပေမဲ့လည်းနိုင်ငံများစုကတော့တရုတ်နဲ့ဆက်ဆံရေးကိုပြန်ပြီးတည်ဆောက်နေကြပါတယ်။ဖိလစ်ပိုင်နိုင်ငံကဥဆောင်ပြီးအဖွဲ့အတွက်စည်းမျဉ်းမူကြမ်းကိုဒီနှစ်အတွင်းမှာရေးဆွဲသွားမှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံကြားရေးဌာနကပြောပါတယ်။ဒီမူကြမ်းကို2019မှာအတည်ပြုနိုင်ဖို့နဲ့တရုတ်နဲ့အာဆီယံတို့ကရည်မှန်းကြတယ်လို့နိုင်ငံကြားရေးဌာနလက်ထောက်ဝန်ကြီးကဖိလစ်ပိုင်သတင်းမီဒီယာကိုဇန်နဝါရီလတုန်းကပြောပြလိုက်ပါတယ်ရှင်
။လူဝင်မှုကြီးကြပ်ရေးဟာသမ္မတဒေါ်နယ်ထရမ့်နဲ့ကွန်ကရစ်လူတော်ကကင်တွယ်ရမယ့်အရေးကြီးဆုံးပြဿနာတွေထဲမှာထိဆုံးကရှိနေတာကို CBS သတင်းဌာနကကောက်ယူတဲ့လူထုသဘောထားစစ်တမ်းအသစ်တစ်ခုမှတွေ့ရပါတယ်။ဒီနှစ်အတွင်းသမ္မတနဲ့ကွန်ကရစ်လူတော်ကကင်တွယ်ဖြစ်ရှင်းရမယ့်ကိစ္စတွေထဲမှာလူဝင်မှုကြီးကြပ်ရေးဟာအရေးအကြီးဆုံးပဲလို့စစ်တမ်းမှပါဝင်တဲ့အမေရိကန်နိုင်ငံသား15ရာခိုင်နှုန်းကပြောပါတယ်။စီးပွားရေးနဲ့အလုပ်ကိုင်ရေးတွေကဒုတိယအရေးအကြီးဆုံးကိစ္စတွေဆိုတာကိုပါဝင်သူ73ရာခိုင်နှုန်းကဖြေထားပါတယ်။စစ်တမ်းမှာပါဝင်သူ17ရာခိုင်နှုန်းကတော့ကျန်းမာရေးဆောင်ရှောက်မှုကိစ္စဟာတတိယအရေးကြီးဆုံးကိစ္စလို့ဖြေကြပါတယ်။အမေရိကန်နိုင်ငံထဲကိုဝင်လာတဲ့နိုင်ငံသားတွေဟာနိုင်ငံရဲ့လုံခြုံရေးကိုချိန်ချောင်းမှုမဖြစ်စေရေးအစိုးရအနေနဲ့တေချာအောင်လုပ်တင်တယ်လို့စစ်တမ်းမှာပါဝင်တဲ့အမေရိကန်နိုင်ငံသားအများစုကယူဆပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလုံလောက်တဲ့ကင်တွယ်ဆောင်ရွက်မှုမျိုးမရှိဘူးလို့စစ်တမ်းမှာပါတဲ့ Republican 4ယောက်မှ3ယောက်ကယူဆပါတယ်။လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိထားပေမဲ့လည်းအမေရိကန်မှာတရားမဝင်နေထိုင်နေသူတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြု၍အစီအစဉ်ကိုတော့အမေရိကန်10ယောက်မှ6ယောက်ကထောက်ခံကြတော့မှာပဲစစ်တမ်းမှာပါဝင်သူ23ရာခိုင်နှုန်းကတော့တရားမဝင်နေထိုင်သူတွေအမေရိကန်နိုင်ငံကနေထွက်သွားစေခြင်းကြပါတယ် Republican 43ရာခိုင်နှုန်းကတရားမဝင်နေထိုင်သူတွေထွက်သွားစေခြင်းပြီး Democrat 89ရာခိုင်နှုန်းကတော့တရားမဝင်နေထိုင်သူတွေကိုနိုင်ငံသားအဖြစ်ရှောက်ခွင့်ပြုတင်တယ်လို့ယူဆကြပါတယ်
လိန်ပြောင်းထားတဲ့ចောင်းသူចောင်းသားတွေနေနဲ့တန်းစင်ခန့်နဲ့ចောင်းသုံးပစ္စည်းထားတဲ့ခန့်တွေကိုအသုံးပြတာမှာသူတို့မွေးရပါလိန်အမှတ်သားအတိုင်းမဟုတ်ဘဲလက်ရှိရှိနေတဲ့လိန်ပိုင်းအနေထားအတိုင်းသုံးခွင့်ပြုထားတဲ့အရင်ညွှန်ကြားချက်တွေကို American Federal အစိုးရကပြန်ရုပ်သိမ်းလိုက်ပါတယ်ပြီးခဲ့တဲ့နှစ်မှာသမရဘရက်အိုဘားမားအစိုးရကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်ကနေဒီကိစ္စနဲ့ပတ်သက်ပြီးတရားရင်ဆိုင်ရတာတွေတည်တည်တာဖြစ်ခဲ့တယ်လို့တရားရေးဌာနနဲ့ပညာရေးဌာနတွေကနေနိုင်ငံတော်ကចောင်းတွေကိုဗုဒ္ဓနည်းကပေးပို့တဲ့ဘူးတွဲစာထဲမှာဖော်ပြထားပါတယ် သမ္မတဥပမာအစိုးရရဲ့ညွှန်ကြားချက်တွေမှာ title များအင်္ဂလိပ်သိကြတဲ့ဥပဒေပေါ်ခြေခံထားတာပါပညာရေးမှာလိမ်ပိုင်းဆိုင်ရာခွဲခြားတာကိုပိတ်ပင်တားမြစ်ထားတဲ့ဒီဥပဒေမှာကျားမခွဲခြားသတ်မှတ်တဲ့ကိစ္စလည်းအကျုံးဝင်တယ်လို့ညွှန်ကြားချက်မှာဖော်ပြထားပါတယ်
အမေရိကန်ပြည်တော်စုမှမွေးတဲ့ပန်တာဝဝံမလေးဘောဘောဟာတရုတ်နိုင်ငံနောက်တောင်ပိုင်းကိုဒီကနေ့ရောက်သွားပါပြီ။တရုတ်နိုင်ငံကနေအမေရိကန်ပြည်တော်စုကိုငှားထားတဲ့ပန်တာအထီးမှတစ်စုံကနေဘောဘောကိုဝါရှင်တန်မြို့တော်ကအမျိုးသားတရိတ်ဆန်ဥယျာဉ်မှာမွေးခဲ့တာပါ။ဘောဘောဟာသူ့ရဲ့ပတ်ဝန်းကျင်အထက်မှာအသားကျသွားပြီဆိုတာနဲ့တားဖောက်မွေးမြူရေးအစီအစဉ်တစ်ခုတည်းထည့်လိုက်မှာဖြစ်ပါတယ်။အမေရိကန်မှာမွေးတဲ့ပန်တာလေးတွေကိုအသက်၄နှစ်မပြည့်ခင်မှာတရုတ်နိုင်ငံကိုပြန်ပို့ပေးဖို့တရုတ်နဲ့အမေရိကန်တို့ကြားသဘောတူထားတာပါ။အသက်၄နှစ်ဆိုတာပန်တာတွေတားဖောက်မွေးမြူဖို့အလားအလာရှိတဲ့အစောဆုံးအသက်အရွယ်ပါ။အသက်၃နှစ်ရဲ့ဘောင်ဘောင်ဟာ၁၆နှစ်ကြာလျင်စီးပြီးတဲ့နောက်စီချွန်းပြည်နယ်ချန်ဒူးမြို့လေးစိတ်ကိုမနေ့ကရောက်သွားတာပါ။ဘောင်ဘောင်ဟာတရုတ်နိုင်ငံပြင်ပမှာမွေးပြီးတရုတ်နိုင်ငံကိုပြန်ရောက်သွားတဲ့ဆက်တကောင်မြောက်ပန်တာပါ။သူဟာတရုတ်စကားနဲ့ပြောဆိုညွှန်ကြားတာကိုနားမလည်သေးတဲ့အတွက်အချိန်တစ်ခုအထိတော့အင်္ဂလိပ်စကားပြောပန်တာထိမ့်သိမ့်သူကဆက်ပြီးထိမ့်သိမ့်သွားမယ်လို့စင်ဝါသတင်းဌာနကပြောပါတယ်။ထိုင်းနိုင်ငံမှာတော်ဝင်မိသားစုကိုပုတ်ကတ်စော်ကားမှုနဲ့အကျဉ်းချနေတဲ့မဂ္ဂဇင်းအယ်ဒီတာရဲ့ပြစ်ဒဏ်ကိုထိုင်းဗဟိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပေမဲ့ထောင်ဒဏ်ကိုတော့လျှော့ပေးလိုက်ပါတယ်။သူကလက်ရှိမှာထောင်နဲ့အများဆုံးကြာခံနေရသူပါ။အယ်ဒီတာဆွန်မြစ်ဘရုခ်ဆာကတ်စမဆုပေါ2012ခုနှစ်ကချမှတ်ထားတဲ့ထောင်ဒဏ်17နှစ်ကိုတရားရုံးကဒီကနေ့9နှစ်လျှော့ပေးလိုက်တာပါ။ဆွန်မြော့ဟာထိုင်းတော်ဝင်မိသားစုကိုပုတ်ခတ်ရေးသားထားတယ်လို့ယူဆတဲ့စောင်းမားနှစ်ခုကိုထုတ်ဝေခဲ့တဲ့မဂ္ဂဇင်းအယ်ဒီတာပါ။လက်ရှိမှာထောင်နဲ့6နှစ်နီးပါးကြာခံပြီးသွားပြီမို့2018ခုနှစ်မှာပြန်လွတ်ပါမယ်ခင်ဗျာ။ Direct from Washington The
Voice of America The O ကြတာပြင်းနေညပိုင်းထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြသိမ့်နဲ့မတ်ဤတန်စင်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြင့်မြတ်ချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်ရှင်ရခိုင်ဒေသအရေးစုံစမ်းမှုအစီရင်ခံစာမှာဘဲလိုက်မှုမရှိအရှိကိုအရှိတိုင်းအမှန်ကန်ဆုံးဖော်ထုတ်သွားမယ်လို့ရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကအမေရိကန်တပ်မတ်ကြီးနဲ့တွေ့တဲ့အချိန်မှာကြေညာခဲ့ပါတယ်။အမေရိကန်တပ်မတ်ကြီးကလည်းစုံစမ်းစစ်ဆေးရေးတွေဟာပွင့်လင်းမြင်သာမှုရှိဖို့နဲ့ယုံကြည်ကိုးစားမှုရှိစေခြင်းနဲ့အကြောင်းကော်မရှင်ကိုတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ကော်မရှင်ရဲ့အစီရင်ခံစာနဲ့လုပ်ငန်းဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းအသေးစိတ်မေးမြန်းခဲ့တယ်လို့ကော်မရှင်ဘက်ကပြောပါတယ်။သတင်းပြည်စုံကို VOA သတင်းတောက်အမေခါကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
အမေရိကန်တပ်မတ်ကြီးစကော့မာရှေကရခိုင်ပြည်နယ်မောင်နှောဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ကိုတွေ့ဆုံခဲ့ချိန်မှာအခုလိုထုတ်ဖော်ပြောဆိုခဲ့တာပါမနေ့ကနေ့လယ်လောက်ကအမေရိကန်တပ်မတ်ကြီးနဲ့ကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒုသမ္မတဦးမြင့်ဆွေတို့နေပြည်တော်မှာတွေ့ဆုံခဲ့ပြီးကော်မရှင်ရဲ့လှုပ်ဆောင်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမေးမြန်းခဲ့ကြတာဖြစ်ပါတယ်ဒီလိုမေးမြန်းခဲ့တာနဲ့ပတ်သက်ပြီးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ကျိန်ငိုက်မန်က VOA ကိုအခုလိုပြောပြပါဗျာ
ကျွေးအားရပါလို့အချင်းဆန်ဆန်နဲ့ပတ်သက်ပြီးတော့မှကျမတို့ပါတာကကျမတို့ကနေပြောလိုက်ရင်ဘယ်လိုမှမရှိပဲနဲ့ဒီမမကကန်အဖေထားတဲ့အချင်းဆန်ဆန်ဖြစ်တယ်ဆိုတာပေါ့
အမေရိကန်တပ်မကြီးစကော့မာရှေကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအရာနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းလူအခွင့်အရေးချုပ်ဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့ဆိုတဲ့သတင်းတွေကြောင့်လေအလေးအနက်စိုးရိမ်မကင်းဖြစ်မိကြောင်းနဲ့စုံစမ်းစစ်ဆေးရေးလှုပ်ဆောင်မှုတွေဟာပွင့်လင်းမြင့်သားမှုရှိဖို့နဲ့ယုံကြည်အားကိုးမှုရှိဖို့အရေးကြီးတယ်လို့ VOA ကိုပြောပါတယ
် ongoing investigation
စုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးဆောင်ရွက်နေတာဟာသိအရေးကြီးပါတယ်လူ့ကွန်ရေးချိုးဖောက်မှုတွေရှိမရှိအချက်လက်တွေကိုထဲထဲဝင်ဝင်သိရှိအောင်လုပ်ဖို့နဲ့ပွင့်လင်းမြင်သာပြီးယုံကြည်ကိုးစားလို့ရမယ့်နည်းလမ်းတွေနဲ့ကင်တွယ်ရပါလိမ့်မယ်ချိုးဖောက်မှုတွေရှိခဲ့ရင်လည်းမီးမောင်းထိုးပြပြီးတရားဥပဒေအရရေးယူရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှလည်းလုံခြုံရေးတပ်ဖွဲ့တွေကလူ့ကွန်ရေးချိုးဖောက်တဲ့အဖြစ်တချို့ရှိခဲ့ပါတယ်မြန်မာတနိုင်ငံထဲမှာဖြစ်နေတာမဟုတ်ပါဘူးဒီကိစ္စဟာအမြဲတမ်းလိုလိုကင်တွယ်ရတာခက်ခဲပါတယ်ဒီမိုကရေစီခီးမှာတော့ဒီပြဿနာကိုယုံကြည်ကိုးစားလောက်တဲ့စုံစမ်းစစ်ဆေးတာတွေလုပ်ကြရမှာပါတွေ့ရှိချက်တွေကိုအများပြည်သူသိအောင်ချပြဖို့လိုပါတယ်လွယ်တော့မလွယ်ပေမဲ့အရေးကြီးပါတယ်မြန်မာပြည်သူတွေနဲ့အစိုးရကသာဒီပြဿနာကိုဘယ်လိုကင်တွယ်မလဲဆိုတာဆုံးဖြတ်ကြရမှာဖြစ်တယ်လို့ထပ်လောင်းပြောပေးရစေတရားဥပဒေစိုးမိုးရေးအပြင်အတိုင်းဝိုင်းနှစ်ခုကြားဆက်ဆံရေးစူးစမ်းပြီးယုံကြည်မှုတည်ဆောက်ကြဖို့နဲ့အချိန်ရလာတာနဲ့အမျှအသေးအံလိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်သွားကြရမှာဖြစ်ပါတယ်
အမေရိကန်တပ်မတ်ကြီးစကော့မာရှေကခုလိုထုတ်ဖော်ပြောဆိုခဲ့တာပါတွေ့ဆုံမှုနဲ့ပတ်သက်လို့တော့အသေးစိတ်ကိုနှစ်ဖက်စလုံးကထုတ်ပြန်ထားခြင်းမရှိသေးပါဘူးမကြာခင်မှာရခိုင်ပြည်နယ်မောင်နှောဒေသစုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကစုံစမ်းစစ်ဆေးရရှိခဲ့တဲ့လေ့လာမှုအစီရင်ခံစာတစောင်ကိုသမ္မတထံတင်သွင်းသွားဖို့ရှိနေပါတယ်ဒါ့အပြင်ရခိုင်ဒေသဖွံ့ဖြိုးဖို့နဲ့နှစ်ဖက်အတိုင်းဝိုင်းကြားပြည်ပခန့်တွေမရှိဖို့အတွက်ရေရှည်ရေတိုးလုပ်ငန်းတွေအတွက်လည်းအကြံပြုဆွေးနွေးသွားဖို့ရှိတယ်လို့ကော်မရှင်ဘက်ကထုတ်ဖော်ပြောဆိုထားပါတယ်ရှင်
မ မေခစုံစမ်းတင်ပြခဲ့တာပါရှင်။လက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍကိုအတိမတ်ပြုပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကန့်သတ်မှုမရှိဘဲဂန္ဓာဆောင်ပါဝင်ခွင့်ပေးဖို့အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်။ငြိမ်းချမ်းရေးညီလာခံနဲ့အပြိုင်အရက်ဖက်အဖွဲ့အစည်းဖိုရမ်ကျင်းပနိုင်ဖို့အတွက်တောင်ကြီးမြို့မှာဆွေးနွေးနေကြတဲ့အရက်ဖက်အဖွဲ့အစည်းများအကြိုဖိုရမ်ကနေအခုလိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်။စုံစမ်းမေးမြန်းထားတဲ့မတ်စုမောင်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်လက်ရှိအဖြစ်တော့အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအရက်ဖက်ဖွဲ့စည်းတွေအနေနဲ့အကန့်အသတ်နဲ့ပဲပါဝင်ခွင့်ရပြီးအထူးသဖြင့်တော့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေမှာလုံးလုံးပါဝင်ဆွေးနွေးပတ်သက်ခွင့်မရပါဘူး။ဒါကြောင့်လဲအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ဘက်ကနေအခုလိုကန့်သတ်မှုတွေလုပ်ထားတာကိုအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကကန့်ကွက်ခဲ့ကြတာပါ။တစ်ချိန်တည်းမှာလည်းပဲငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့ခန်းနာဆောင်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေကိုပါဝင်ပတ်သက်ခွင့်ပေးဖို့ဒီကနေ့တောင်ကြီးမှာကျင်းပပြီးစီးသွားတယ်အရက်ဖက်လူမှုအဖွဲ့အစည်းများအကြိုဖိုရမ်ကနေတောင်းဆိုလိုက်ကြတာဖြစ်ပါတယ်ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာရေး21ရာစုပင်လုံးညီလာခံနဲ့အပြိုင်အရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းဖိုရမ်နေ့ကျင်းပပြီးတော့ဖက်ဒရယ်ပြည်ထောင်စုအတွက်ဖွဲ့စည်းပုံအခြေခံဥပဒေမူဝါဒတွေဖြစ်ပေါ်ရေးပံ့ပိုးကူညီသွားဖို့ပြင်ဆင်ထားကြတာပါဒီအတွက်လည်းတိုင်းနယ်ပြည်နယ်အသီးသီးကအရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်900ကျော်တက်ရောက်ခဲ့တယ်အရက်ဖက်အဖွဲ့အစည်းတွေရဲ့အကြိုဖိုရမ်ကိုတောင်ကြီးမြို့မှာဖေဖော်ဝါရီလ22ရက်နေ့ကနေဖေဖော်ဝါရီလ23ရက်နေ့အထိကျင်းပပြီးခဲ့တဲ့နောက်မှာတော့အရက်ဖက်အဖွဲ့အစည်းတွေရဲ့တူညီသဘောထားတွေထုတ်ပြန်နိုင်ခဲ့ပါတယ်။ဒီကနေ့ပြီးစီးသွားပြီဖြစ်တဲ့တောင်ကြီးမြို့ကအရက်ဖက်အဖွဲ့အစည်းအချို့ forum ကနေဆုံးဖြတ်ချက်ချခဲ့တာတွေနဲ့ပတ်သက်လို့ပထမအကြိမ်အရက်ဖက်အဖွဲ့အစည်းများ forum ဖြစ်မြောက်ရေးကော်မတီကကိုသွင်းလင်းအောင်ကအခုလိုပြောပါဗျ
။ GBDJC ကအရက်ဖက်အဖွဲ့အစည်းများ forum တွေချမှတ်ထားတဲ့ DOR ကဒီချုပ်ကန့်မှုတွေများတယ်အားမလို့အားမရဖြစ်တာတွေရှိတယ်။ဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကတစ်ဖက်ကလည်းကျွန်တော်တို့ရက်ဖက်အဖွဲ့အစည်းရဲ့တာဝန်ဖြစ်တဲ့ဒီလူတွေအတန်ကိုဒီတကယ်ကိုအနာကပြည်ပုံအခြေခံဥပဒေမူဝါဒတော့မှာပါသွားအောင်လုပ်ဖို့ဆိုတော့အဲ့ဒီရွေးချယ်ပြင်းပြအောင်ဘယ်လိုမျိုးလုပ်ဆောင်မလဲဆိုပြီးအဲ့လိုနီလန်းနေကျွန်တော်တို့ဟိုရှာကြံနိုင်တာပေါ့နော်အဲ့ဒါရှာကြံနိုင်ခဲ့တယ်နောက်တစ်ခုကကျွန်တော်ကဒီ nation building လို့ခေါ်တဲ့အမျိုးသားအတွင်းလက္ခဏာအဆောင်ရေးဆိုပြီးတော့ကျွန်တော်စီမှာရှိနေတဲ့ဒီကွဲပြားနေတဲ့အရာစုတွေခြားထဲမှာမြို့မှုကြီးဆောက်ပြီးတော့ဒီ21ပင်လုံးရာစုဟို21ရာစုဟိုပင်လုံးနီလန်းနေမဟုတ်ခဲနေပေါ့နော်တခြားဖြစ်နေတဲ့နီလန်းနေရာနေပြီးတော့မှဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကိုသွားမယ်ဆိုပြီးအဲ့ဒီသဘောထားတွေအဓိကကျတယ
်။အနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်တွေမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာအရေးကြီးကြောင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဓာတ်ရိုက်ပါဝင်ဆွေးနွေးခွင့်နဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးတွေမှာပါပါဝင်ခွင့်အတိအမှတ်ပြုပေးဖို့အရက်ဖက်အဖွဲ့အစည်းတွေဘက်ကလိုလားကြောင်းလဲကိုသွင်းလင်းအောင်ကပြောပါတယ
်။ကျွန်တော်တို့ကသူကအကြောင်းအရာအလုံးပေးပြီးတော့မဆွေးနွေးထားဘူးလေ။အလို့စင်မှာသူကနိုင်ငံရေးလုပ်ငန်းရေးဒီဝိုင်းလူကြီးညာနဲ့ပြန်စားတာ၅ခုရှိတယ်။အဲ့၅ခုမှာကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေကလူမှုရေးရဲ့စီးပွားရေးရဲ့ဒီညာနဲ့ပြန်စားတာရဲ့ခေါင်းစဉ်ကြီးကိုဆွေးနွေးခွင့်ရရှိတယ်လို့ပြောတယ်။ဒါပေမဲ့တကယ်တော့အဲ့ဒီအောက်ကမှလူမှုရေးဆိုရင်သူကပြည်နယ်နေရာချထားရေးပေါ့။ဟိုဒုက္ခသည်ကိစ္စတော့ဘာလို့ဒါမျိုးပဲဆွေးနွေးရလဲ။ဟိုကစီးပွားရေးဆိုရင်လည်းသူကဖက်ဒရယ်ငွေကြေးသုံးဆမှုဒီတစ်ခုပဲဆွေးနွေးရတယ်။နောက်ညာနဲ့ပြန်စားတာဆိုလည်းအဲ့ဒီညာနဲ့ပြန်စားတာတွေကိုကျွန်တော်ဆွေးနွေးရတာမဟုတ်ဘဲနဲ့တော့ပေါင်းဝင်ကျင်တဲ့တော့ဘီအန်အကောင်ကြီးအဲ့လိုမျိုးလေးတွေပဲဆွေးနွေးရတာဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကမဖြစ်တင်ဘူးပေါ့နော်။ဘာလို့ကျွန်တော်တို့ကပြည်သူလူထုနဲ့ထိတွေ့ပြီးတော့လှုပ်လှုပ်နေတဲ့အခါကျတော့ပြည်သူလူထုကဒီထက်ပိုတဲ့ပြဿနာတွေသူတို့မှနေ့စဉ်ပေါ်မှာရင်ဆိုင်ခံစားနေရတာဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဒီပြဿနာတွေကိုဒီဒုက္ခရတွေပေါ့သူတို့ကအဝယ်ပေးနိုင်တဲ့မူဝါဒတွေပါလေသူတို့မှရှိဖို့လိုတယ်။ဒါရှိဖို့ဆိုရင်သူတို့ကဒီဆွေးနွေးမှုတွေမှာထဲထဲဝင်ပါဝင်ဖို့လိုတယ်ပေါ့နော်။ဆိုတော့အဲ့ဒါကြောင့်ကျွန်တော်ကအကြောင်းအရာဆိုဆွေးနွေးဖို့ဆိုပြီးကျွန်တော်ကတောင်းတာတောင်းဆိုထားတာပေါ့နော်။အဲ့ဒါကကျွန်တော်အခုလောလောဆယ် GBDJC ရဲ့ဒီပေါ်မှာရမနေဘူ
းအချို့ forum ပြီးဆုံးသွားတဲ့နေ့ဖေဖော်ဝါရီလ23ရက်နေ့မှာပဲရန်ကုန်တိုင်းနဲ့မန္တလေးတိုင်းဒေသကြီးအပါအဝင်ရက်ဖက်အဖွဲ့အစည်းတွေဘက်ကသူတို့ရဲ့သဘောထားကြေညာချက်တွေကိုအသီးသီးထုတ်ပြန်ပါတယ်အရက်ဖက်အဖွဲ့အစည်းတွေအတွက်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့လမ်းညွှန်ချက်တွေဟာကန့်သတ်မှုများစွာရှိနေတဲ့အတွက်ကန့်ကွက်ကြောင်းနဲ့ဒီလုပ်ငန်းလမ်းညွှန်ချက်တွေကိုသူတို့အနေနဲ့အပြေအဝါမထောက်ခံဘူးဆိုတာထုတ်ပြန်ကြတာပါဒီသဘောထားတွေပတ်သက်လို့ရန်ကုန်တိုင်းဒေသကြီးကိုစလဲရီတဲကတက်ရောက်သူတူဖြစ်တဲ့ကိုကျော်ရဲထက်ကအခုလိုပြောပါတယ်
ဒီ UPDJC ကစမှတ်ပြီးထားတဲ့အခြေအဝါကိုဟိုသဘောမကျကြဘူးဒါကကျွန်တော်ရန်ကုန်တိုင်းဒေသကြီးကိုစလဲမဟုတ်ဘဲနဲ့ဒီနေ့ဒီ forum မှာလည်းကျွန်တော်တို့မဲခွဲဆုံးဖြတ်ကြတဲ့အခါမှာလည်းအများစုက အားလုံးကြီးကကဒီဟာကိုပြင်ဆင်ဖို့တဲ့သဘောတူကြတယ်ဗောနော်အဲ့တော့ကျွန်တော်တို့ကလည်းဒီလိုထင်ရရဲ့ထောက်ခဲ့စီတယ
်လူလူရဲ့ငိမ့်ညာရေးပေါ်လူလာချက်သဘောထားဆန္ဒတွေကိုထင်ဟပ်စေတဲ့ငိမ့်ညာရေးလုပ်ငန်းစဉ်တွေကိုအရက်ဖတ်ဖွဲ့စည်းတွေဘက်ကကဏ္ဍဆောင်ပါဝင်ဆွေးနွေးဆောင်ရွက်ဖို့နဲ့မြည်သည့်အစုအဖွဲ့ရဲ့လွှမ်းမိုးချုပ်ကိုင်မှုမျိုးကိုမှမလိုလားပဲလွတ်လပ်စွာရည်တည်သွားကြမှာဖြစ်ကြောင်းနဲ့ပြည်ထောင်စုငိမ့်ညာရေးဆွေးနွေးမှုပူးတွဲကော်မတီအနေနဲ့အရက်ဖတ်ဖွဲ့စည်းတွေရဲ့သဘောဆန္ဒကိုအပြန်အလှန်လေးစားမှုတွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့အရက်ဖတ်အဖွဲ့စည်းတွေကတိုက်တွန်းထားပါတယ်
မဆုမစုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာနိုင်ငံမှာကလေးစစ်သားအုံပြမှုရပ်တန့်သွားတော့မလားဆိုတာကိုလည်းကြည့်ကြရအောင်ပါ။ကလေးစစ်သားအုံပြမှုကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ကလေးတငယ်အခွင့်ရေးဆိုင်ရာ Paris Greek ဝန်နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပါပြီ။အစိုးရရဲ့လှုပ်ဆောင်ချက်အပေါ်မှာလူအခွင့်ရေးအဖွဲ့တွေကကြိုဆိုလိုက်ကြပြီးကလေးစစ်သားအုံပြမှုတွေပေါ်ထိထိရောက်ရောက်အရေးကြီးဆောင်ရွက်ဖို့အစိုးရမှပိုးပြီးတာဝန်ရှိလာတယ်လို့လည်းထောက်ပြကြပါတယ်။ဒီကြောင့်ကိုတော့ VOA သတင်းတောက်ကိုမိုးစောစုံစမ်းပြီးမြန်ပြီးသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ Paris Principle လို့ခေါ်တဲ့ Paris ဂတိကဝတ်နဲ့ကျင့်ဝတ်တွေစတင်အတည်ပြုခဲ့တဲ့စနစ်ပြညီလာခံကိုပြင်သစ်နိုင်ငံ Paris မြို့မှာဒီလ22ရက်နေ့ကကျင်းပပြီးဒီညီလာခံကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။ဒီညီလာခံတက်ရောက်စဉ်မှာပြည်ထောင်စုဝန်ကြီးကကလေးစစ်သားပပျောက်ရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ပြီးမြန်မာနိုင်ငံကဆောင်ရွက်နေမှုတွေကိုရှင်းလင်းခဲ့တယ်လို့ကလေးတငယ်များကကွယ်ဆောက်ရှောက်ရေးဆိုင်ရာ Paris ဂတိကဝတ်နဲ့ကျင်းဝတ်အပေါ်မြန်မာပြည်ကသဘောတူအတည်ပြုကြောင်းလဲလက်မှတ်ရေးထိုးခဲ့ပါတဲ့အခုလိုလက်မှတ်ရေးထိုးလိုက်တဲ့အပေါ်မြန်မာနိုင်ငံကလူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကကြိုဆိုကြောင်းပြောဆိုပြီးလက်တွေ့အကောင်အထည်ဖော်ဖို့ကိုလည်းတိုက်တွန်းလိုက်ပါတဲ
့စည်ရင်းစည်စနာမှန်ကိုပြသတဲ့ဒီနဲ့လက်မှတ်ရေးထိုးခြင်းကိုတော့ကျွန်တော်ကြိုဆိုပါတယ်ဒီလောက်နဲ့မကဘဲအမှန်တကယ်အကောင်အထည်ဖော်ပါလို့လည်းတိုက်တွန်းချင်ပါတယ်
Paris Principle ကကလေးတငယ်များကကွယ်ဆောင်ရှောက်ရေးဆိုင်ရာ Paris Greek Code နဲ့ကျင့်ဝတ်တွေနဲ့ပတ်သက်ပြီးအဓိကတာဝန်ရှိမှုအပိုင်းကိုဦးအောင်မျိုးမင်းကအခုလိုရှင်းလင်းပြောဆိုပါတယ
်အဓိကကတော့ကလေးစစ်သားအုံပြမှုကိုတက်မတော်တဲ့မှာလုံးဝမရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်အဲ့ဒီနေရာမျိုးမှာလက်နက်ကင်တပ်ဖွဲ့တွေတွင်မှာလည်းကလေးစစ်သားဒီပါပြောက်ကိုအတွက်အစိုးရဘက်ကလိုအပ်တယ်လို့တင်ပြပြောဆိုမှုကြီးလက်နက်ကိုင်တပ်ဖွဲ့အသီးသီးကကလေးစစ်သားတွေအားလုံးကိုတက်ကနေပြန်လဲကြောင်းရွှေ့နိုင်လို့မိခင်မိရရင်ပြန်လဲရရှိဖို့အတွက်အစီအစဉ်တွေကိုရေးဆွဲပေးတာလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာကိုလည်းတာဝန်ယူပေးရပါမယ်။နောက်တစ်ခုကတော့ကလေးစစ်သားအုံပြနေတဲ့သူတွေကိုထိရောက်စွာရေးယူတာတွေကလေးစစ်သားတွေနဲ့ပတ်သက်ပြီးတော့အုံပြမှုကိုလူလူအမြင်ကြီးကြောင်းလာဖို့အတွက်အသိပညာပေးတဲ့ကိစ္စတွေမဖြစ်မနေလှုပ်ဆောင်ပေးဖို့တာဝန်ရှိရပါမယ်။
Paris Principle ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ကလေးအခွင့်အရေးဆိုင်ရာစာချုပ် CRC ရဲ့နောက်ဆက်တွဲစာချုပ်ကိုပနာမလက်မှတ်ရေးထိုးယူတာမကသဘောတူတည်ပြုဖို့လိုအပ်လာကြောင်းလည်းထောက်ပြပါတယ်
။ကုလသမဂ္ဂရဲ့ကလေးအခွင့်အရေးဆိုင်ရာစာချုပ်ရဲ့နောက်ဆက်တွဲမှာလက်နက်ကိုင်ပြည်ပခအတွင်းမှာရှိတဲ့ကလေးများကိုကာကွယ်ပေးရမယ်ဆိုနောက်ဆက်တွဲစာချုပ်တစ်ခုရှိပါတယ်။အဲ့ဒီစာချုပ်ကိုမြန်မာနိုင်ငံကပနာမလက်မှတ်စာရင်းလုပ်ထားပြီးသားဖြစ်ပါတယ်။အမှန်တော့အတူတူပါပဲခင်ဗျာ။ဒီစာမှုတွေအများကြီးရှိပါတယ်။ဒါပေမဲ့ဟိုဟာကတော့နိုင်ငံကုလသမဂ္ဂအောက်မှာရှိပြီးနိုင်ငံတွေအားလုံးကနေလက်မှတ်ထိုးတဲ့နိုင်ငံတွေကမချင်မီလေးစားရမယ်။အဲ့တော့ဒီ Paris Principle ကတော့ဟိုဥပဒေအရချုပ်နှောင်မှုတွေမကဘဲနဲ့နောက်တစ်ခေတ်အဖွဲ့အစည်းစဉ်ပူးပေါင်းဆောင်ရွက်မှုအပိုင်းမျိုးပုံမှုလှုပ်ဆောင်ရမယ်ဆိုတဲ့အချက်တွေဒါပါဝင်တာထူးခြားချက်တစ်ခုဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံကပထမစာချုပ်ကုလသမဂ္ဂရဲ့ CRC စာချုပ်ကိုအတိအကျပြဋ္ဌာန်းမမဟုတ်ပဲနဲ့ပနာမပဲလက်မှတ်ထိုးထားရုံနဲ့မလုံလောက်တော့ပါဘူး Paris Principle ကိုလက်မှတ်ရေးထိုးတဲ့အတွက်ကြောင့်မလို့ CRC ရဲ့နောက်ဆက်တဲ့စာချုပ်ကိုလည်းအမြန်ဆုံးအတည်ပြုလက်မှတ်ရေးထိုးဖို့ ratification လုပ်ဖို့လိုအပ်နေပါတယ
် Paris Principle ခေါ်ကလေးတငယ်များကာကွယ်စောင့်ရှောက်ရေးဆိုင်ရာ Paris ဂတိကဝတ်နဲ့ကျင့်ဝတ်ဟာလက်နက်ကင်ပြိပခအတွင်းရှိကလေးတငယ်များကာကွယ်ရေးနဲ့ကလေးစစ်သားအုံပြမှုကိုကာကွယ်တားဆီးပြီးပြန်လည်နေရာချထားရေးပြန်လည်ပြုစုပြောထောင်ရေးကိုအဓိကဆောင်ရွက်ဖို့ရေးဆွဲထားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့ကလေးစစ်သားပပျောက်ရေးဆိုင်ရာစာချုပ်ကို2012ခုနှစ်မှာလက်မှတ်ရေးထိုးပြီးတဲ့နောက်တမရော်အတွင်းမှာကလေးစစ်သား800ကျော်ကိုပြန်လည်လွှတ်ပေးခဲ့တယ်လို့ကလေးစစ်သားစုဆောင်သူအရာရှိ80ကျော်နဲ့စစ်သည်400ကျော်ကိုလည်းအရေးယူတာတွေရှိခဲ့ပါတယ်။
ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်အခုလိုကလေးတငယ်တွေလက်နက်ကင်အဖွဲ့အစည်းနဲ့ပတ်သက်ပါဝင်မှုကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ Paris Greek Code နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာအစိုးရကလက်မှတ်ရေးထိုးလိုက်တဲ့အပေါ် UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကလည်းကြိုဆိုကြောင်းသဘောထားထုတ်ပြန်ကြေညာခဲ့ပါတယ်။ဒါဟာကလေးစစ်သားအုံပြုမှုတာစီရေးအတွက်ပိုးပြီးတည်ကြတဲ့ဆောင်ရွက်ချက်တစ်ရပ်ဖြစ်တယ်လို့လည်းမြန်မာအစိုးရကိုချီးကျူးခဲ့ပါတယ်။ဒါ့အပြင်ဒီစစ်မှားတဲ့မရက်ဖဲကလေးစစ်သားစုဆောင်အုံပြုမှုတွေကိုထိထိရောက်ရောက်အေးအေးယူကင်တွယ်နိုင်ဖို့မြန်မာနိုင်ငံကလေးတငယ်များဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲဖို့နဲ့ကုလသမဂ္ဂကလေးတငယ်အခွင့်အရေးသဘောတူညီချက်ဆိုင်ရာနောက်ဆက်တွဲစာချုပ်စာရန်တွေကိုပါလက်မှတ်ထိုးဖို့တိုက်တွန်းထားပါတယ်ရှင်။အခုတခါတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကုမ္ပဏီနဲ့ဒေသခံတွေကြားကတင်မာနေတဲ့အခြေအနေဘက်ကိုလှည့်ပေးပါမယ်ရှင်။ဒေသခံတွေကန့်ကွက်မှုကြုံနေစေစကိုင်းတိုင်းစလင်းကြီးမြို့နယ်လက်ဘရောင်းတောင်ကျင်းနီစီမံကိန်းလုပ်ကွက်မှာတုံးတဲ့ကားတွေကိုဒေသခံတွေတားဆီးခဲ့တာနဲ့ပတ်သက်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်နဲ့စီပင်ဝန်ကြီးတို့ကလာရောက်ဆွေးနွေးခဲ့ကြပါတယ်။ဖေဖော်ဝါရီလ25ရက်နေ့မှာစကိုင်းတိုင်းဝန်ကြီးချုပ်နဲ့တာဝန်ရှိသူတွေကစီမံကိန်းနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးပေးမယ်လို့ကြေညာပေးခဲ့ကြတဲ့အတွက်ကားတချို့ကိုဒေသခံတွေပြန်လွှတ်ပေးခဲ့တယ်ဆိုပေမဲ့တချို့ကိုတော့တားဆီးထားဆဲဖြစ်ပါတယ်။တစ်ဖက်မှာလည်းအခုလိုကန့်ကွက်တားဆီးနေရတဲ့ဒေသခံတွေကိုအာဏာပိုင်တွေကနှိမ်နှင်းမဲ့အရေးအခြေတွေတွေ့နေရပြီးလုံခြုံရေးနဲ့အချုပ်ကားတွေဟာပြိပခတ်ဖြစ်နေတဲ့နေရာနာကိုရောက်လာနေကြပြီဖြစ်ပါတယ်။အာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နှင်းမဲ့အခြေအနေရှိမရှိကိုတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကိုထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟောနောက်ဆုံးအခြေအနေကတော့ကျွန်တော်တို့ဟိုလာဒီနေ့လဲကျွန်တော်ရှင်နေဆောင်ရွက်တယ်နော်။ကျွန်တော် DC ပေါ့เนาะ KL ချွေမျိုးနဲ့ဆိုကျွန်တော်တို့လွှတ်တော်ရပေါ့เนาะကျွန်တော်ညီလေးနေတဲ့အခါမှာသူတို့၅ကြီးလွတ်မယ်ဆိုတော့ခုညနေနေကျွန်တော်တို့ခု၃နာရီခွဲလောက်ကပေါ့เนาะ၃နာရီ၄နာရီတဝန်းကျင်လောက်၅ကြီးပြန်လွှတ်လိုက်တယ်ဗျာ
သူတို့ကားတွေတားထားတာတော့ရှိလား
အဲကားတွေတားထားတာ၅ကြီးပြန်လွှတ်ပြီးတော့အဲဝမ်ပေါင်းကြီးကားနှစ်ခုတော့စနေနေ့မှာဆွေးနွေးဝဲပြီးမှเนาะဟိုဒါလေးကိုဆွေးနွေးဝဲကိုသူတို့အရင်ဖက်ကလည်းအရင်ကလည်းအဲ့လိုကြီးကားသာပြီးတော့ဆွေးနွေးပဲလုပ်မယ်ဆိုပြီးတော့ဟောလာမလုပ်ဖြစ်တာနဲ့တို့တော့ဆွေးနွေးပဲပြီးမှပဲတို့လွတ်ပြီးမယ်ပေါ့တို့အဲ့လိုလေးပြောထားတယ်ဒါလားနော
်ဒီနေ့မှာဒီရဲကားတွေရောပေါ့နော်အနာပိုင်တွေရောအဲ့နန်းတဝိုက်မှာစောင့်ပြီးတော့ဒီကြည့်နေတယ်လဲရှိတဲ့အခါကျတော့ဒါဟိုအကျန်းဖက်မဲ့အနေထားမျိုးရောရှိလားရှင
်ဟောခုအနေနဲ့တော့ကျွန်တော်တို့ဒီလိုပေါ့ဗျာပိတ်ဆို့မှုတစ်ခုဖြစ်တယ်ဆိုလို့ရှိရင်တော့တအားစိုးစိုးဝါးဝါးဖြစ်လာလို့ရှိရင်ဘယ်တိုင်းကြည့်နေနေပေါ့နော်ဒီဘုံစီတိုင်းကြည့်နေလဲဟိုနှိမ်နှင်းနှင်းဆိုတော့ရှိတာပေါ့နော်အဲ့ရှိတဲ့နေရာမှာကျွန်တော်တို့ဗာလဲဆိုတော့ရဲတပ်ဖွဲ့အဓိကအစားပြီးနေနေကြရတာပေါ့နော်ဒီနေ့ကတော့ရဲတပ်ဖွဲ့လုပ်ငန်းအနေနဲ့တော့အခုထိတော့ကျွန်တော်တို့ဒီလိုနေနေမှုအခြေခံမရှိပါဘူးနော်မရှိဘူးအစိုးရဘက်ကလည်းကျွန်တော်မေးတယ်မရှိပါဘူးနော်အဲ့ထဲမှာတော့သူတို့ဟုတ်လားလေ့ကျင့်မှုတွေနဲ့ဗာလဲတော့သူတို့ရှိတာပေါ့ဒီလိုအထိကနေအောင်ဘယ်လိုလုပ်မယ်ဘယ်လိုစမယ်အဲ့ဒါလည်းရှိတာပါနေနေမှုအခြေခံမရှိပါဘူးဟုတ်
ဆိုတော့ဒါဆိုရင်ပေါ့နော်ဒီဆွေးနွေးပွဲညှိနှိုင်းပွဲက25ရက်နေ့မှာလုပ်မယ်လို့ပြောနေတဲ့တစ်ချိန်တည်းမှာပဲတစ်ဖက်ကနေပြီးတော့အဲ့လိုယုံကြည်မှုနေတာမျိုးတွေရောမဖြစ်သွားနိုင်ဘူးလားရှင်
ဆိုနေနေမှုမရှိပါဘူးမရှိသေးဘူးဆိုတာဒီကျွန်တော်တို့တိုင်းပြည်မှာဒီမျိုးစီတိုင်းပြည်နဲ့ညှိနှိုင်းဆောင်ရွက်ခြင်းနဲ့နော်တချို့နိုင်ငံတွေဆိုရင်တကယ်လက်နဲ့ကိုင်နေတော့ဟုတ်လားလက်နဲ့ချပြီးညှိနှိုင်းညှိနှိုင်းဆောင်ရွက်ခြင်းပေါ့ဒီလေးချက်နေကျွန်တော်တို့ရှိရမှာပေါ့ဒီကညှိနှိုင်းဆောင်ရွက်မှုနဲ့ပဲအဓိကသွားနေတော့ညှိနှိုင်းမှုကဒဇဆန်အောင်မြင်ပါတယ်နော်အခုကလည်းဒီတိုင်းလာမှာသူတို့ဟုတ်တယ်ဆရာဝန်ကြီးနဲ့ပြောတဲ့အဆင့်ဒီကိုဝန်ကြီးကလည်းဒရုန်းနဲ့တိုက်ရိုက်ပြောတဲ့အဆင့်ဆိုတော့ဒါတွေကမဖြစ်နိုင်ပါဘူးနော်ရှိတော့ပေါ့အခုဒီလည်းကျွန်တော်တို့ဖို့အစီအစဉ်ကိုအစိုးရနဲ့ညွှန်ကြားထားတာမရှိပါဘူးနော
်ဆိုတော့ဒီပြဿနာအခုမှဖြစ်တာမဟုတ်ဘောနော်ဒီငွေနဲ့56နှစ်ကနေဖြစ်လာပြီပေါ့နော်ဒီအစိုးရတက်လာတဲ့အချိန်မှလည်းသူတို့ဘက်ကနေတောင်းဆိုတာတွေရှိတဲ့အခါကျတော့အခုလိုမျိုးအခြေအနေပြဿနာတော်လာတော့မှဒီဒေတာဆိုင်ရာအနာပိုင်းနေပေါ့နော်အခုဒီတက်ဆိုင်ရာဒီအစိုးရဘိုင်းနေကဒါကိုသတိပြုကြတဲ့သဘောမျိုးလားဒါကိုဖြည့်ရှင်းဖို့အတွက်ဘယ်လိုများစ조사ထားလဲရှင
်ဟုတ်ကျွန်တော်တို့ GIM မှာတော့ဒီထက်မကြတာဒီပေါ့ SME ကိစ္စတွေရောကျွန်တော်ခဏခဏတော့တွေးဆောင်ဖြစ်ပါလေနော်တွေးဆောင်ဖြစ်တော့အခုဒီအစိုးရအနေနဲ့လည်းကျွန်တော်တို့ဖွဲ့စည်းပုံရပြည်တော်စုအဆင့်ရနေပြီးတော့ဒါချထားတဲ့ဟာဖြစ်တယ်ဆိုတော့ပြည်တော်စုအပိုင်းနဲ့တိုင်းပြည်တိုင်းအပိုင်းနဲ့ကျွန်တော်တို့ဒီခုမှစဝင်လာတဲ့အခါမှာဘယ်အပိုင်းကတိုင်းပြည်တိုင်းအပိုင်းနဲ့ပြည်တော်စုကိုကြောင်းကြရပါချတဲ့အတိုင်းဓာတ်တွေနဲ့ဆိုတော့ဒါတွေကနည်းနည်းအောင်နေမှုတွေတော့ရှိသေးတာပေါ့နော်ဟုတ်
ဟုတ်ကဲ့ရှင်ဟုတ်
စကိုင်းတိုင်းဒေသကြီးစလင်းကြီးမြို့နယ်အတွင်းကကျင်းနီစီမံကိန်းကုမ္ပဏီနဲ့ဒေသခံတွေကြားလက်တလော့တင်မာနေတဲ့အခြေအနေကိုစကိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကိုမအေးအေးမာကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ Isha77 ကထုတ်လွှင့်ပေးနေတဲ့သတင်းစောင်းပါးတွေဆက်သွယ်မေးမြန်းခန်းတွေသတင်းပတ်စင်ကဏ္ဍတွေကိုကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် BOA မြန်မာပိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဂျမားရေးကဏ္ဍဦးအောင်ခင်ရဲ့မြမားရေးတုံတက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ညဉ့်ဉန်းဖြစ်စဉ်ကယုံကြည်မှုဖြစ်ပြသွားတာဒီစိုက်ပွဲတောင်ဖြစ်သွားတယ်။အဲစိုက်ပွဲကဆက်ရှိနေတဲ့ပြင်တော့ဒါညဉ့်ဉန်းရဲ့ဆက်တူးစရာအကြောင်းရှိတဲ့အနေအထားမျိုးကို
ကချင်ပြည်နယ်အတွင်းကလက်ရှိတိုက်ပွဲတွေနဲ့ညဉ့်ဉန်းရဲ့လုပ်ငန်းစဉ်တွေအကြောင်းညဉ့်ဉန်းရဲ့အကျိုးဆောင်အဖွဲ့ဝင်တအူးရဲ့ပြောကြားချက်နဲ့အတူတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းကိုလည်းနားဆင်ကြရမှာပါ။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်။အခုတစ်ပတ်ကျမ်းမာရေးအစီအစဉ်မှာတော့ကလေးတွေမှဖြစ်လေရှိတဲ့ဝမ်ကိုက်ယောဂပို့အကြောင်းကိုတည်ကြရမှာပါ။ဝမ်ကိုက်ယောဂပိုးဟာဘယ်ကနေကူးဆက်တယ်လဲဘယ်လိုနေရာတွေမှာဝမ်ကိုက်ပိုးခိုအောင်ကူးဆက်တတ်တယ်လဲဆိုတာနဲ့အတူဝမ်ကိုက်ပိုးကူးဆက်ခံရတဲ့ယောဂလက္ခဏာတွေကဘာတွေလဲဆိုတာနဲ့ကုသနီတခါဝမ်ကိုက်ပိုးရဲ့စိုးကျိုးတက်ရောက်မှုတွေအကြောင်းကိုစေတက္ကသိုလ်1ခလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปามุขค่ะดร.สวนครับเจ้าหนูမြန်မာနိုင်ငံမှာဒီဝမ်ကိုက်တာပေါ့เนาะခလေးငယ်တွေမှာဖြစ်တာ ਨੇ ပတ်သက်ပြီးတော့ဖြစ်နေတဲ့အနေအထားများလားဆရာ
ဒီဝမ်ပြင်ဝင်ရှောယောဂတွေကတော့နည်းနည်းများလို့အမြဲရှိနေပါเนาะဒီကြားထဲမှာလည်းတချို့ကတော့ဒီ virus ပိုးကြောင့်ဖြစ်တယ်တချို့ကလည်း bacteria ပိုးကြောင့်ဖြစ်တယ်တချို့ကလည်းကပ်ပါပိုးကြောင့်ဖြစ်တယ်ပေါ့အဲ့ဒီမှာတော့ဒီဝမ်ကိုက်တာလည်းကြိုကြားကြိုကြားတော့ပါနေတာပေါ့ဗ
ျဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီပိုးမျိုးစုံကြောင့်ပေါ့နော်ဖြစ်ရတာကအဓိကဘလို့ကုဆက်ရတယ်ဆရာ
။ဒါတော့ပြန်တော့ဒီဝင်းပြက်ဝင်းရှော့ယောဂတွေအကုန်လုံးကတော့ဒီ figure or rule ခေါ်ပါနော်။ဆိုလိုတာဝင်းသွားတဲ့လူရဲ့မစင်ထဲမှာဒီပိုးပါမယ်ဒါတနည်းအားဖြင့်လက်ကပဲဖြစ်ဖြစ်ခြင်ကောင်းကပဲဖြစ်ဖြစ်ရေရပဲဖြစ်ဖြစ်ကျန်တဲ့လူရဲ့အစာတောက်တွေဝင်သွားရင်ဒါကကူတာပေါ့နော်။တနည်းအားဖြင့်တော့အစာတို့ရေတို့လက်တို့ကနေကူတာပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီကူးဆက်ရတဲ့အကြောင်းကိုသိထားတဲ့အတွက်ဆရာကြီးဒီကာကွယ်နိုင်တဲ့အနေထားကတော့ကောင်းကောင်းရှိမှာပါဆရာနော
်ဟုတ်ကဲ့ဒီဝင်းပြဝင်းဆောယောဂတွေပေါ့နီဝင်းနဲ့ပတ်သက်တဲ့ယောဂတွေကတော့သုံးဆန်တိုင်းပါပဲတန်လေးတန်ပေါ့နော်ဆိုတာရေတတ်မယ်ပေါ့နော်ရေတတ်မယ်သုံးမချိုးချက်တာလည်းရေသုံးမယ်လက်တတ်မယ်ပေါ့နော်အစာတောက်ပြည့်စုံချက်ပြုတ်တဲ့လူနောက်ပြီးတော့ကျွေးမွေးတဲ့ကလေးတွေနဲ့ကျွေးမွေးတဲ့ကာမကျွေးမွေးတဲ့လူရဲ့လက်ကလေးရဲ့လက်ဒါရဆက်တာနဲ့ဒီချာစင်စင်စေးကြောက်ရမယ်ပေါ့နော်ပြီးတော့ကြလို့ရှိရင်စားတတ်ပေါ့စားတဲ့စားတော့ကလည်းပူပူနဲ့ချက်ပြီးပြုတ်ပြီးဆိုပေါ့ကောင်းတယ်ပေါ့ဥမာတုတ်တွေပါလိကြတော့လေဒါမျိုးတွေပေါ့မချက်မပြုတ်ပဲစဉ်းစားတော့တုတ်တွေကြတော့တန်ချင်းမှုမရှိရင်ယောဂပုံဝင်သွားနိုင်တယ်နောက်တစ်ခုကပါလို့ဆိုအိန္ဒာတတ်ပေါ့နော်တန်ချင်းနဲ့ရင်လုံးအိန္ဒာလူတိုင်းမှာရှိရင်ဒါကတိုက်ပြတော့မကူဆက်နိုင်ဘူးအဲ့တော့ဒီလိုဇလာအင်နာတို့အင်နာတို့မှရင်မလုံဘူးဆိုရင်တော့အနေပြေးနိုင်ပါခင
်ဗျ။ဟုတ်ကဲ့ဆရာ။အဲ့တော့ကံမကောင်းလို့ဖြစ်လာခဲ့တဲ့ဆိုပါတော့ဆရာရယ်။ဆရာကကပြောတဲ့ဒီပိုးအမျိုးမျိုးကြောင့်ဖြစ်ရတာဆိုတဲ့အတွက်ဒီပိုးတစ်မျိုးမျိုးကြောင့်ပေါ့နော်ဒီဖြစ်လာတဲ့လက္ခဏာတွေမှာတခြားပိုးနဲ့မတူအောင်ပေါ့ဆရာနော်ဒီခွဲနိုင်တဲ့လက္ခဏာတွေနေတာရှိလားဆရာ။အဲ့လိုခွဲဖို့အရေးကြီးလားဒါမှမဟုတ်ရေဘူးရ
ဝင်သွားတယ်ပေါ့နော်ဆိုလိုတာကလေးတယောက်ကတနည်းကိုသုံးချိန်တဲ့ပုံသွားတယ်သုံးဖို့အရေးသွားတယ်ဆိုရင်တော့ဝင်သွားတယ်လို့သတ်မှတ်တယ်ပေါ့နော်ဒီကလေးတယောက်ဝင်သွားပြီဆိုရင်ဗျာဝင်ထဲမှာသွေးပါရင်ဒါကျွန်တော်ကဝင်ကြိုက်တယ်လို့သတ်မှတ်ပါတယ်ဝင်ကြိုက်တာရဲ့ဒီပြင်လက္ခဏာတွေကတော့ဗာလဲဆိုသွားကနေကြိုက်ရင်ကိုက်ရရပြီးနာတယ်နောက်ပြီးရင်ဆိုးဝါလည်းနာတယ်ဝင်ကြံတယ်လို့ခံစားရတယ်ပေါ့နော်အဲများတော့ဖြင့်အရေးတွေသလဟောသွားလိမ့်မရှိနည်းနည်းနဲ့ခဏခဏသွားတတ်တယ်အဲဝင်းကြိုက်တာတဲ့မှာမျိုးရှိပါတယ်။ဘက်ဆယ်လာရီဒီဆန်ထရီဆိုတာဒီဘက်တီးရီးယားပိုးကြောင့်ဖြစ်တာပေါ့။အ အဲ့ဒါဆိုတော့ဖျားတယ်ဖျားလဲကြီးလေးရှိတယ်ပြီးလို့ရှိရင်ဝင်းသွားတဲ့အချိန်လည်းပုံများတယ်ဝင်းရဲ့ပမာဏလည်းနည်းတယ်တွေးလည်းပုံများများပါတယ်ပါဒီအမီးပါဝင်းကိုက်ပိုးကြောင့်ဆိုရဲကပ်ပါပိုးတစ်မျိုးကြောင့်ဖြစ်တာဆိုတော့တွားတဲ့တင်ကတော့မများဘူးဝင်းကိုက်တဲ့လက္ခဏာတွေခုနပြောတဲ့လက္ခဏာတော့ရှိတယ်အဖျားလည်းသိရှိလည်းမရှိပါဘူးတခါလေးကြလဲဒီနှမျိုးခွဲကြလို့ခဲ့ရင်တော့လဲနှမျိုးစလုံးအတွက်ကုသမှုကိုပေးရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခွဲခွဲကြကြတိပြီးတော့ဖြစ်ဖြစ်နှမျိုးလုံးဒီတိပြီးတော့ဖြစ်ဆရာကုသတဲ့အခါမှာရောဒီကုသနိုင်တဲ့အနေထားကဘယ်လိုအနေထားရှိလဲဆရာကြီး
ကုသတာနှစ်ခုလုံးကကုသလို့ရပါတယ်။ဥမာပက်တီးရီးယားပိုးကြောင့်ဖြစ်တာဆိုတော့ပရိဇီဝစေတွေပေးရတယ်ပေါ့နော်။အဲတကဝဇမဟိဖွဲ့လို့ပါလို့သတ်မှတ်ထားတဲ့ဘာရီဘာရီ၃နှစ်နဲ့ဆိုသတ်မှတ်ထားတာရှိပါတယ်။ကျွန်တော်အဲ့တိုင်းပေးပါတယ်။နောက်ပြီးတော့ကျလို့ရှင်တော့အမီးပါဆိုရင်တော့လေဒီကုသမှုအဓိကတော့ဒီမက်ထရိုနိုက်တဆိုးပေါ့ဗျာ။တော်တော်များများသိကြပါတယ်မက်ထရိုပေးရတယ်။နောက်မက်ထရိုနဲ့မှမရတဲ့ဟာဆိုလို့ရှင်တော့လေဒီပြင်စီတွေပေါ့။မန္တပြင်းစီတီနီတဇိုးတို့ပြီးလို့ရှိရင်ဒီဝင်းရဲ့ဦးနိုင်ရံထဲမှာစိတ်ဝင်နေတဲ့မိဘပုံမျိုးကြတခါလေးကြလဲတပြင်းစီတွေပေးရပါတယ်။မန္တဒိုင်လော့စနိုက်ဖျူရိုဖျူရိုရိတ်ပေါ့နော်ဒါတွေကစီးတွေလည်းတော်တော်လေးရှားတယ်။မက်ထရိုကတော့ပေါ်တော့ပေါ့နော်အဲ့လိုမျိုးပေးရပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့တကယ်လို့ဒီအချိန်မီမသိရှိလို့မကုသနိုင်ခဲ့ရင်ဆရာကြီးနောက်ဆက်တွဲဆိုကြရရောစွင့်ရစရာတွေဘာတွေဖြစ်နိုင်လဲဆရာကြီ
းနောက်ကျတဲ့ဆိုကြတွေရှိတာပါနော်ဆိုလိုတာဗက်တီးရီးယားပိုးကြောင့်ဖြစ်တဲ့ဝင်းကိုက်ယောဂဆိုရင်အဲဒီကုလုံးပြန်ပြီးတော့သွေးစိတ်ပြတ်သွားနိုင်တယ်နော်ဒီဖျားလဲကြီးနိုင်တယ်နော်အတက်အနေလဲပေးနိုင်တယ်ပေါ့နော်ဒါပေမဲ့ကုကက်မှာတော့အတက်အနေပေးတာမရှိသလောက်ပါပဲဘာလို့ဆိုကျွန်တော်တို့ကပိုးသက်စေပေးနိုင်တာအောင်နော်ပိုးသက်စေပရိစီဝါစေနဲ့စောစီကုနိုင်တယ်ပေါ့နောက်ဒီဝင်းပြဲဝင်းလျှော့ယောဂတွေထုံးစံတိုင်းဒီခန်းချောက်မှုကိုကုရမှာပေါ့နော်ဒါစာရေးတောင်းရမယ်။နောက်လိုအပ်လို့ရှိရင်ကြောစေးရေးဒါစာရေးတုံးရတယ်ပေါ့နော်။ဒီခါလေးကြလို့ရှိရင်လည်းချက်ချက်ပပဒီဗက်တီးရီးယားဝင်းကပ်ဖို့ဖြစ်ပြီးကြောက်ကထိခိုက်တာဖြစ်တတ်ပါလား။အဲ့ဒါတော့ကလေးတွေမှာတွေ့နိုင်တယ်ပေါ့။ကြောက်ကရုတ်တရက်အလုံးမလုပ်ဘူးပေါ့နော်။အဲ့ဒီကလည်းသွေးမှလည်းပြောင်းလဲမှုဖြစ်တယ်ပေါ့။ဒါမျိုးဆိုရင်ကျွန်တော်တို့ကဒီကြောက်ကယောဂအနေနဲ့ကုရတယ်ဒါတော့ဖြစ်တော့ဖြစ်ခဲ့တယ်သို့တော်သတိထားကြည့်နေရတယ်ပေါ့။အမီးပါဝင်ကိုက်ဘူကတော့ဟိုးရင်ခစ်ကတော့အမီးပါဝင်ကိုက်ဘူကနေတော့ဥရေကနေပြီးတော့အသေးကိုပြန်လာတို့အုံနောက်တို့နော်ရောက်တာတို့ဆိုတာကျွန်တော်တို့ဆေးကြောင်သားဘဝလုံးခဲ့တဲ့နှစ်40 50တော့ခဏခဏတွေးပါအခုနောက်ပိုင်းကတော့မတွေးသလောက်ပါပဲဘာလို့ဆိုထိရောက်တဲ့ကုသမှုကရှိနေပေါ့နော်ရှိနေတဲ့အတွက်ကြောင့်အဲ့တော့ဒီပြင်ကလည်းဘာလို့ဆိုလို့ကျွန်တော်တို့ကကလေးငယ်လေးတွေမှာဝင်းထဲမှာတွေးပါလို့ရှိရင်ဝင်းကိုက်တာဖြင့်ဥစ္စာတလို့ခေါ်တော့ပါနော်ဥကရှင်းနေနောက်နဲ့ဆွတ်သွားလို့ရှိရင်ဒီ interception လို့ခေါ်ပါတယ်အဲ့ဒါကြလဲပိုက်လဲနာတယ်ဝင်သွားရင်သိပါတယ်ဒီလိုဖြစ်နေအဲ့ဒါကြတော့ကျွန်တော်ကဆေးတက်မှန်နဲ့ကုရင်ကုခွဲစိတ်ရင်ကုဆိုတော့ခွဲစိတ်ရင်ဖို့လိုရင်လိုတယ်ပေါ့နော်အဲ့တော့လဲအဲ့နှစ်ခုတွေလဲအဲ့ဒါနဲ့ဝင်ကြိုက်တာလဲခွဲကြသည်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဆေးတောက်တာမပြတ်လို့နောက်တစ်ခေါက်ပြန်ဖြစ်တာမျိုးရောရှိနေလားဆရာကြီး
အဲ့တော့ဖြစ်နိုင်ပါတယ်သူတင်မိဘဝင်ကြိုက်ပိုးကြောင့်ဆိုရင်ဒီဆေးကိုဆေးပက်လဲအောင်တောင်းရင်တော့ပြန်ဖြစ်နိုင်တယ်ပေါ့နော်ဒီနာရာရှိဝင်ကြိုက်ယောဂလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဒီဘက်တီးရီးယားပိုးကြောင့်ဖြစ်တဲ့ဝင်ကြိုက်ယောဂမှာတော့နာရာရှိဖြစ်တာမရှိပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးခန္ဓာကိုတောက်ကြနေမနဲ့ပိုင်းမှာလည်းပြန်လည်နားဆင်နိုင်ပါရဲ့ရှင်။ကျမရေးအတွက်ဆောင်းရရှောင်းရံတွေရာသီအချိန်ခါလိုက်ဂယုဆိုင်နေထိုင်ရမယ့်လိုအပ်ချက်တွေအဖြစ်များတဲ့ကျမရေးဆိုင်ရာပြဿနာမျိုးမျိုးအတွက်အကြံပြုချက်စားတဲ့ကျမရေးနဲ့ပတ်သက်တဲ့အကြောင်းအရာမျိုးစုံကို VOA Internet ဆာမျက်နှာ bamis.voanews.com မှာနားဆင်နိုင်ပါရဲ့ရှင
်။သောရရှင်များရှင်။ကမ္ဘာပေါလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းဖတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့တင်းနှန်းကျောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဘာရီများစောင့်ကြည့်ပေးမှာပါလေ။မြမအားကစားကဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ပုဒ်အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲ။ဒါတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်ရှားရီပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1 232 382 999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေရှင်။
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုမြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဘင်္ဂလီရိုဟင်ဂျာပြည်ထနာဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ဖြစ်ရှင်းရမယ့်ကိစ္စသာဖြစ်တဲ့အကြောင်းဦးအောင်ခင်သုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရစေရှင်။
လွန်ခဲ့တဲ့အနှစ်40နီးပါးဖြစ်တဲ့1988တွင်ရာသီရခိုင်ပြည်နယ်မြောက်ပိုင်းမှာမှတ်ပုံတင်စစ်ဆေးတဲ့အခါကြောက်လန့်ပြီးဘင်္ဂလီရိုဟင်ဂျာ2,000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲဝင်ရောက်ခိုလုံကြပါတယ်။ခိုလုံသူဥယျာဉ်များလွန်းတဲ့အတွက်အတော်လေးအုပ်အော်တောင်းတင်ဖြစ်သွားပါတယ်။အစိုးရကောက်ဆောင်ဗိုလ်ချုပ်ကြီးနေဝင်းကိုရိုင်ဒါကာကိုတွားပြီးရိုဟင်ဂျာပြန်ခေါ်ရေးသဘောတူချက်ကိုလက်မှတ်ထိုးပါတယ်။အဲဒီတုန်းကတော့ဘင်္ဂလီရိုဟင်ဂျာကိစ္စဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံလူဝင်မှုပြဿနာအဆင့်ပဲရှိပါတယ်။စစ်အစိုးရဖိနှိပ်ချိန်မှာရိုဟင်ဂျာလက်နက်ကင်လှုပ်ရှားမှုပြန်လည်ပေါ်ထွက်လာပြီးအစိုးရတပ်နဲ့ထိတိုက်တွေ့ကြပါတယ်။အစိုးရတပ်ရဲ့တံပြန်စစ်ဆင်ရေးကြောင့်ဘင်္ဂလီရိုဟင်ဂျာအများအပြားဘင်္ဂလားဒေ့ရှ်မှာခိုလုံကြပြန်ပါတယ်။မလေးရှားနဲ့အရှေ့အလယ်ပိုင်းဒေသအထိရောက်သွားလူတွေလည်းရှိပါတယ်။ကိုးကွယ်တဲ့ဘာသာနဲ့ယဉ်ကျေးမှုတူပေမဲ့ဘင်္ဂလီရိုဟင်ဂျာကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံလိုပါဘူး။နိုင်ငံသားတွေပြပတ်ထွက်တာကိုပဲအားပေးပါတယ
်ဘင်္ဂလားဒေ့ရှ်မှာလူဦးရေ160ကျော်ရှိပြီးတစ်နှစ်နှစ်သန်းလုံးနဲ့ကလေးအများဆုံးမွေးရာဒေသဖြစ်တဲ့အတွက်လူနေထူထပ်ပြီးဆင်းရဲနွမ်းပါကြပါတယ်အလုရှားပါမှုကြောင့်အရှိလေပိုင်းနဲ့အရှိတော်အားရှောက်ကိုထွက်ခွာပြီးအလုကျန်းလုတာများပါတယ်ဘင်္ဂလီမွတ်စလင်လက်ဝင်လာမှကိုဟန်တားတဲ့အနေနဲ့ရှစ်ပေမြင့်တဲ့တန်ဆူကျိုးတိုင်းကိုနေဆက်မှာအိန္ဒိယအစိုးရကစောက်ထားပါတယ်မြန်မာကလည်းဘင်္ဂလားဒေ့ရှ်နဲ့ဇက်မှာခြံစည်းရိုးစောင့်နေတာ2009ခရဲကဖြစ်လို့မိုင်း100ကျော်တန်ဆူကျိုးတစ်တိုင်းတိဆောက်ပြီးကြောင်းသိရပါတယ်။ဒါပေမဲ့ဆင်းရဲတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာနိုင်ငံခြားအောက်ကိုနှီးမျိုးစုံနဲ့ထွက်ခွာနေကြဆဲဖြစ်လို့လှေစီးရိုဟင်ဂျာဒုက္ခသည်တွေနဲ့ရောထွေပြီးပြည်ပရောက်ဖို့ကြိုးစားသူလည်းရှိပါတယ
်။ဘင်္ဂလီရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်မှာခိုလုံနေအကြောင်းအစိုးရခန်းစားအမျိုးမျိုးရေးသားထုတ်ဝေကြပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကတော့2014မလာကမှ policy စာရန်ထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်မှာဝင်ရောက်နေထိုင်သူဘင်္ဂလီရိုဟင်ဂျာ3,000နဲ့5,000ကျားရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒီလူတွေကိုစီးရင်လုပ်ပြီးမြန်မာနဲ့အခြားနိုင်ငံတွေမှာနေရာချထားဖို့ရည်ရွယ်ပါတယ်။ဘင်္ဂလားပင်လယ်ကွေ့ကတန်ကန်ကြားကျွန်းပေါ်မှာဘင်္ဂလီရိုဟင်ဂျာတွေကိုနေရာချထားမယ်စီမံကိန်းကိုကူညီကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂအဖွဲ့အစည်းနဲ့တန်တမာမစ်ရှင်60လောက်ကိုမကြာမီကမြစ်တာရက်ခံတာပါတယ်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဟာဘင်္ဂလားဒေ့ရှ်လူ့အဖွဲ့အစည်းမှာဝင်ဆက်ပြီးမြင်ဘင်္ဂလားဒေ့ရှ်အစိုးရကတော့နိုင်ငံသားအဖြစ်သတ်မှတ်ဖို့စိတ်မကူးပါဘူ
းဘင်္ဂလားပင်လယ်ကွေ့9နိုင်ငံဥဆောင်မှုအစီအစဉ်မှာရောတရုတ်ဥဆောင်တဲ့4နိုင်ငံစီးပွားရေးဇင်းကြံမှာရောမြန်မာနဲ့ဘင်္ဂလားဒေ့ရှ်ပါဝင်ကြပြီးဒေသဆိုင်ရာကိစ္စမှာအဆင်ပြေအောင်ကြိုးပမ်းကြပုံရပါတယ်ဒါပေမဲ့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်ကိုကြီးကြပ်တဲ့ဘက်မှာအားနည်းနေပုံရပါတယ်နေဆက်ဟာလက်နက်ကင်အကြမ်းဖက်သမားခိုးလုံရာဖြစ်နေတာကြားပါပြီရိုဟင်ဂျာလက်နက်ကင်အဖွဲ့ပိုင်းလက်နက်ခဲယမ်းအများအပြားကိုဘင်္ဂလားဒေ့ရှ်အစိုးရတပ်က2005မှာဖမ်းဆီးနိုင်ခဲ့ပါတယ်လွန်ခဲ့တဲ့အောက်တိုဘာ9ရက်နေ့ကမွတ်စလင်လက်နက်ကင်တစုမောင်းတော်ရဲစခန်းကိုဝင်တိုက်တာကြည့်ရင်ဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားဒေသဟာအကြမ်းဖက်သမားကိုဆွဲဆောင်တယ်လို့ဖြစ်နေပါတယ်လက်နက်ကင်ပြိပကဟာပြဿနာကိုတဆိုးရှိစေပါတယ
်ဘင်္ဂလားဒေ့ရှ်မှာလည်းလွန်ခဲ့တဲ့နှစ်က IS Islamic State အစ္စလာမ်အကြမ်းဖက်အဖွဲ့ကဘုံးကွဲတိုက်ခိုက်တာတွေလှုပ်လာပါတယ်ဒါကြောင့် IS အဖွဲ့ကွဲ Al Qaeda အဖွဲ့ကွဲနဲ့ဒေသခံအကြမ်းဖက်တမာဆသဖြင့်အမျိုးမျိုးရှိလာတာတွေ့ရပါတယ်ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအကြောင်းပြပြီးအမျိုးမျိုးအကြမ်းဖက်ပြန်နိုင်ပါတယ်ရေရှည်နိုင်ငံကြီးလက်စင်မရှိဘဲစင့်အားနဲ့ဖိနှိပ်တာအခြေအနေကိုပိုပြီးဆိုးဝါးစေပါတယ်NLD အစိုးရဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီကိုမနစ်ကမှဖွဲ့စည်းတာဖြစ်လို့အချိန်ယူရအောင်မှဖြစ်ပါတယ်။ဒီတော့တွင်ဘင်္ဂလီရိုဟင်ဂျာပြည်ထနာကိုကင်တွယ်ဖြည့်ရှင်းဖို့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအယက်သားအဖွဲ့အစည်းတွေက ဘင်္ဂလားဒေ့အစိုးရကိုတိုက်တွန်းသင့်တယ်လို့အိန္ဒိယနာတက္ကသိုလ်ပမောက္ခဆူမစ်ဂွန်ဂလီကအကြံပေးထားပါတယ်။ဝင်လာတဲ့ရိုဟင်ဂျာတွေကိုဒုက္ခတွေအဖြစ်ဘင်္ဂလားဒေ့ရှ်ကမှတ်ပုံတင်မယ်ဆိုရင်အကြံဖက်သမားလူစုနဲ့ခွဲခြားနိုင်မှာမို့လောရကန်ရတာပိုပြီးအဆင်ပြေမယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကလွတ်လပ်ရေးရကတဲ့ကအပြည်ပြည်ဆိုင်ရာအကူအညီမျိုးစုံကိုလက်ခံခဲ့တာမို့ရိုဟင်ဂျာကိစ္စမှာကူညီဖို့ကိုကျင့်တရားအရာတာဝန်အရှိဆုံးဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုခုလိုကြာသာပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းထောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံရေးပြဿနာကိုဆွေးနွေးညှိနှိုင်းအပြေရှာဖို့တခုတည်းသောလမ်းကြောင်းဟာ21ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်က69နှစ်မြောက်ချင်းမျိုးသားနေအခမ်းအနားမှာပြောကြားခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းကင်မြို့နယ်မှာတောင်းသူကျောင်းသားတွေစီးနင်းလိုက်ပါလာတဲ့ကားမောင်းလို့ကားဆရာအပါဝင်ကျောင်းသူကျောင်းသားအများပြားသိဆုံးတန်ရာရရှိခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်ကစစ်ပီးဒုက္ခတဲ့အရေးကိစ္စနဲ့ပတ်သက်လို့ဗြိတိန်နဲ့အမေရိကန်တပ်အမတ်တွေအနေနဲ့အကူအညီတွေဆက်လက်ပေးဆောင်သွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါဖေဖော်ဝါရီလ20ရက်နေ့ကကြာရောက်တဲ့69နှစ်မြောက်ချင်းအမျိုးသားနေအခမ်းအနားကိုချင်းပြည်နယ်ဖလန်းမြို့ရပြည့်ကွင်းမှာကျင်းပပြုလုပ်ခဲ့ကြပြီးနိုင်ငံတော်သမ္မတဦးထင်ကျော်နဲ့ဇနီးတော်စုစုလွင်တို့တက်ရောက်ခဲ့ကြပါတယ်ချင်းအမျိုးသားနေအခမ်းအနားမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဆွေးနွေးညှိနှိုင်းအပြေရှာဖို့တခုတီးသောလမ်းကြောင်းဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကမင်ကွန်းပြောကြားခဲ့ပါတယ်ဒါအပြင်ပြည်ထောင်စုငင်းချင်းညီလာခံ21ရာစုပင်လုံညီလာခံအောင်မြင်နိုင်ရေးနဲ့တိုင်းရင်းသားများလိုလားတောင့်တနေတဲ့ဒန်းတူရေးကိုပိုင်ပြဋ္ဌာန်းချက်ကိုအမခံပေးနိုင်မဲ့ဖက်ဒရယ်စနစ်ထွက်ပေါ်လာရေးပြည်ထောင်စုမျော်မှန်းချက်ပြည့်ဝအောင်မြင်ရေးကြိုးပမ်းဆောင်ရွက်ရာမှာချင်းပြည်နယ်အတွင်းတိုင်းရင်းသားပြည်သူတွေအားလုံးကလည်းစည်းလုံးညီညွတ်စွာဝိုင်းဝန်းပါဝင်ဆောင်ရွက်ကြဖို့တမတကနေတိုက်တွန်းပြောဆိုခဲ့ပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်ဟန်ကန်ကျေးရွာဦးစုကအစိုးရစစ်စံမွေးပွဲဖြေဆိုမဲ့ကျောင်းလူကျောင်းသားတွေစီးနင်းလိုက်ပါလာတဲ့ကားသိမ်းမှောက်လို့ကားဆရာပါဝင်ကျောင်းလူကျောင်းသား9ဦးသေဆုံးပြီးတော့18ဦးတာဝန်ရရှိခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကမိုင်းကင်မြို့မြောက်ဘက်ဟန်ငိုင်းနယ်ပန်ကေတုကျမ်းမှာဒေါ်လာကြီးကားမှောက်လို့တေကြီးတာဝန်ရရှိခဲ့တာပါတာဝန်ပြင်းထန်ပြီးတောင်ကြီးမြို့ဆက်ဆံသွန်းစေယုံကိုပို့ဆောင်ကူတာထားရသူကျောင်းသား6ဦးနဲ့က2ဦးဟာအခြေအနေစိုးရိမ်နေရပြီးမန္တလေးစေယုံကိုထပ်မံပို့ဆောင်ထားရပြီဖြစ်ပါတယ်။ထိခိုက်ဒဏ်ရာရရှိသူတွေကိုရှမ်းမြင်းနယ်ဆိုရဝဉ္ကြီးကျုံနယ်ဖွဲ့ကလာရောက်ကြည့်ရှုခဲ့ပြီးဒေသုံးသူတွေအတွက်ကူညီထောက်ပံ့မှုတွေပေးခဲ့တယ်လို့ဒဏ်ရာရကျောင်းသားတွေအတွက်စံမွေးပွဲဖြေဆိုနိုင်ဖို့အတွက်စီစဉ်ပေးသွားမယ်လို့စီမံစည်းဝါဝန်ကြီးဦးစိုးညွတ်လွင်ကပြောပါတယ်။ဒါ့အပြင်လာမယ့်နှစ်မှာစာစစ်ဌာနတွေကိုတိုးချဲ့သွားမယ်လို့လည်းဝန်ကြီးဦးစိုးညွတ်လွင်ကပြောပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ် Miss Yahili ဟာ9ရက်ကြာခရီးစဉ်အဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုရောက်ရှိလာပြီးမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဘင်္ဂလီတွေအရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီး AH မူဟာမက်အာလီနဲ့ဆွေးနွေးခဲ့ပါတယ်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကမုံတောခရိုင်မှာနေကြားဆောင်စခန်းတွေတိုက်ခိုက်ခံရပြီးနောက်ဘင်္ဂလားဘက်မှာမြန်မာနိုင်ငံကမွတ်စလင်စုစုပေါင်း4သိန်းခန့်ရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်ယန်ဟီလီဟာသူ့ရဲ့ခရီးစဉ်အတွင်းဘင်္ဂလားမြန်မာနယ်စပ်ကော့ဖ်ဘဇာခရိုင်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်Miss Yahili ဟာလွန်ခဲ့တဲ့လကတည်းက12ရက်ကြာခရီးစဉ်အဖြစ်မြန်မာနိုင်ငံကိုသွားရောက်လည်လာခဲ့ပြီးသူ့ရဲ့ခရီးစဉ်တွေမှာတွေ့ရှိချက်တွေကိုမတ်လမှာကုလသမဂ္ဂလူအခွင့်ရေးကောင်စီကိုတင်ပြသွားမှာဖြစ်ပါတယ်
။ဒ ကချင်းပြည်နယ်မှာတော့ပိတ်ပင်သားစီမှုတွေကြားကကချင်းမြို့ရန်ကြီးလာကန်ကိုဖေဖော်ဝါရီလ16ရက်နေ့ကနေ18ရက်နေ့ထိ3ရက်ကြာမြစ်ကြီးနားမြို့စီတာပူရက်ကွက်မနောကွင်းကြီးမှာပြုလုပ်နိုင်ခဲ့တယ်လို့ပွဲဥဆောင်သူတွေကပြောပါတယ်။ညီလာကန်ပြုလုပ်ခဲ့တဲ့မနောကွင်းမှာအစိုးရရဲဝတ်စုံနဲ့အယောက်30ထက်မနည်းလုံခြုံရေးယူစောင့်ကြည့်မှုတွေကြားကလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။ဒီညီလာခံမတိုင်ခင်ကကချင်မျိုးရန်းညီလာခံဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်ဖို့ကိုအစိုးရအာဏာပိုင်တွေကပိတ်ပင်ခဲ့တာကြောင့်23ရာစုပင်လုံညီလာခံကချင်မျိုးရန်းများအကျိုးတွေ့ဆုံပွဲဆိုပြီးပြောင်းလဲခဲ့ရတယ်လို့စီစဉ်ဆောင်ရွက်သူတွေကပြောပါတယ်။၃ရက်ကြာဆွေးနွေးခဲ့တဲ့ညီလာခံမှာပင်လုံညီလာခံတက်ရောက်ဖို့အတွက်ကုစလဲအရောက်တရာကိုရွေးချယ်နိုင်ခဲ့တယ်လို့ကချင်မျိုးရန်းများနဲ့ပတ်သက်တဲ့ခွေရီနေမြေကိစ္စတွေပါဝင်အချက်18ချက်သဘောတူညီမှုတွေရရှိခဲ့တဲ့အတွက်ညီလာခံရဲ့အောင်မြင်မှုဖြစ်တယ်လို့တက်ရောက်ခဲ့တဲ့ကချင်မျိုးရန်းဖွဲ့ဦးတန်ခွန်းကပြောပါတယ်။ဒီညီလာခံမှာကချင်ပြည်နယ်ဒေသတီးကကုစလဲတွေအယောက်800ကျော်တက်ရောက်ခဲ့ပါတယ်။
27ပင်လုံပြည်ထောင်စုငင်းချင်းရင်ညီလာခံဒုတိယအကြိမ်စတင်ကျင်းပမဲ့ရက်ဟာ KNU ကွန်ဂရက်ကျင်းပတဲ့ရက်နဲ့တိုက်ဆိုင်ခဲ့ရင် KNU ဘက်ကနေညီလာခံကိုတက်ရောက်ဖြစ်မှာမဟုတ်ဘူးလို့ KNU တွဲဖက်တွေ့တွေ့တွင်မှုနဲ့ဘဒူမမ်းမမ်းမန်းကပြောပါတယ်ဆက်ကြောက်ကြိမ်မြောက် KNU ကွန်ဂရက်ကို2016နိုဝင်ဘာလကတည်းကကျင်းပဖို့စီစဉ်ထားပေမဲ့လည်းငင်းချင်းရင်လုပ်ငန်းစဉ်ကြောင့်မအားတဲ့အတွက်2019မတ်လ14ရက်နေ့မှာပြောင်းရွှေ့လိုက်ပြီးအဲ့ဒီပြောင်းရွှေ့လိုက်တဲ့ရက်အတိုင်းဆက်လက်ကျင်းပသွားမယ်လို့ KNU ဘဟုအလုပ်မှုဆောင်ကော်မတီကစုံဖြတ်ထားပါတယ်16တိမ်မြောက် KNU ကွန်ဂရက်ကိုမတ်လ14ရက်နေ့ကစပြီးသုံးပတ်တိုင်တိုင်ကျင်းပသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ရှောင်ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုဆက်လက်ကူညီသွားမယ်လို့ဗြိတိန်သံမတ်အန်ဒူပရစ်နဲ့အမေရိကန်သံမတ်စကော့မာရှယ်နဲ့အဖွဲ့တို့ဟာကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC နဲ့တွေ့ဆုံတဲ့အခါမှာပြောဆိုခဲ့ပါတယ်ဒါအပြင်အပြစ်ခတ်ရစေးရေးနဲ့ငင်းချင်းရေးကိစ္စရက်တွေမှာအကြံပြုဆွေးနွေးခဲ့တယ်လို့လည်းကချင်ငင်းချင်းရေးတာဝန်ရှိသူတွေကပြောပါတယ်အမီရဲ့စူးစီးချက်ကိုတော့နိုင်ကိုအင်ကနေတင်ဆက်ထားပါတယ်
ဒီတရှာတမ်မအန်ဒရူးပက်ထရစ်နဲ့အမေရိကန်တမ်မစကော့မာရှယ်တို့ဖွဲ့အနေနဲ့စစ်ရှောင်ဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့ပြောဆိုခဲ့ကြောင်း KBC ရဲ့သွေးသွေးတွင်းမှုတိုက်ခတ်တော်ရဆရာတော်ဒေါက်တာခလန်ဆန်းဆွန်ကပြောပါတယ
်သူတို့ကဒုက္ခသည်တွေရဲ့လိုအပ်မှုကိုတော့အမြဲတမ်းကူညီနေမယ်လို့တော့သူတို့ပြောသွားပါတယ်ကူညီတဲ့အစီအစဉ်ကတော့ဆက်လက်ပြီးမှသူတို့လှုပ်ဆောင်သွားမယ်လို့ပြောတယ်အဲ့ဒါတော့
လက်ရှိအနေအမ်းမှာကချင်စစ်ရှောင်ဒုက္ခသည်တွေရိခါဖျားတော့ခံရတဲ့အနေအမ်းနဲ့တွေ့ကြုံနေရကြောင်းစစ်ရှောင်တွေလည်းဆက်လက်သွေးပွားလာကြောင်းစစ်ဖေးရှောင်စခန်းတွေကိုရိခါတွားရောက်ပန့်ပိုးစဉ်အစိုးရအနာပိုင်းဒီဘက်ကလုံခြုံရေးကြောင်းပြပြီးပိတ်ပင်နေတဲ့ကိစ္စတွေကြုံတွေ့နေရကြောင်းကချင်နှစ်ချင်းခရိယံဖွဲ့ချုပ်ကတင်ပြဆွေးနွေးခဲ့တယ်လို့ဒေါက်တာခလန်းဆန်းစွန်ကပြောပါတယ်ပြည်တွင်းငင်းချမ်းရေးကိစ္စအပြင်အစိုးရသက်လှုပ်ဆောင်နေတဲ့27ရာစုပင်လုံညီလာခံမှာအလုံးပါဝင်ရေးပြင်ကချင်ပြည်နယ်သွေးမကြမီလာရောက်မဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစင်နဲ့ပတ်သက်ပြီးဒေသခံတွေရဲ့ပပိုးမှုကူညီမှုတွေအဓိကလိုအပ်ကြောင်းပြောဆိုခဲ့တယ်လို့လည်းဒေါက်တာခလန်းဆန်းစွန်ကဆက်ပြောပါတယ်
လက်သတိရစုပြုံးညီလာခံအကြောင်းနေပါတယ်ဆက်ပြီးမှဒီငင်းချမ်းရေးကိုဆက်လက်အကောင့်ထပ်ဖို့ပေါ့ဒီကတော့ဒီအောင်ဆန်းစုကြည်လာရောက်တဲ့အချိန်မှာပြည်သူတွေရဲ့ပံ့ပိုးမှုလိုအပ်တယ်ဆိုတဲ့အကြောင်းရယ်ဒီမြန်မာပြည်မှာဒီမိုကရေစီပြည်ပြင်ရေးအတွက်အလုံးပါဝင်ရမယ်ဆိုတဲ့အကြောင်းအဲ့ဒါတွေပေါ့
ကချင်းပြည်နယ်မြစ်ကျင်းနားမြို့ကိုဖေဖော်ဝါရီလဒုတိယပတ်မှာရောက်ရှိနေတဲ့ဗြိတိရှ်သံမတ်အန်ဒရူးပက်ထရစ်နဲ့အမေရိကန်သံမတ်စကော့မာရှယ်တို့ဖွဲ့ဟာမြစ်ကျင်းနားမြို့မှာရှိတဲ့အရက်ဖက်လူမှုဖွဲ့စည်းတွေဘာသာရေးဖွဲ့စည်းတွေကချင်းငင်းချမ်းရေးအကျိုးဆောင်ဖွဲ့ PCG တို့နဲ့တွေ့ဆုံပြီးငင်းချမ်းရေးစစ်ဘေးဒုက္ခသည်အရေးကိုအဓိကထားဆွေးနွေးခဲ့ပါတယ်။ကချင်းပြည်နယ်အတွင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့လည်းအစိုးရသက်ဆိုင်ရာတာဝန်ရှိသူတွေကိုတင်ပြအကြံပေးသွားမယ်လို့လည်းတမတ်တွေကနေပြောဆိုခဲ့တယ်လို့ PCG ကငင်းချမ်းရေးကျိုးတော်ဆောင်ဦးဆန်အောင်ကပြောပါတယ
်။ငင်းချမ်းရေးစင်ကယုံကြည်မှုအပြစ်ပြားသွားတာဒီတိုက်ပွဲကြောင့်ဖြစ်သွားတယ်။တိုက်ပွဲကဆက်ရှိနေတဲ့ပြင်တော့ဒါငင်းချမ်းရေးဆက်တိုးစရာအကြောင်းရှိတဲ့အနေအထားမျိုးကိုလူတို့ကတင်ပြကြတာပေါ့နော်။အဲသူတို့ကလည်းအဲ့ဒါစစ်ပွဲတွေမဖြစ်အောင်သူတို့ကလည်းကျုပ်ပြည်နဲ့တံပေးပေးမယ်ဆိုတာလည်းတော့သူတို့ပြောပါတယ
်။နှစ်နိုင်ငံတာမတ်တို့ရဲ့နှစ်ရက်ကြာကချင်းပြည်နယ်ခီးစဉ်တွင်ပြည်ထိုင်တဲ့အမေရိကန်တို့အနေနဲ့လည်းမြန်မာနိုင်ငံရဲ့ငင်းချမ်းရေးဖြစ်စဉ်အပေါ်အမြဲတမ်းရပ်တည်ပြီးထောက်ခံသွားမယ်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
ဆက်ပြီးတော့ NLD အစိုးရသည့်လက်ထက်မှာတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအနက်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာရာထူးကနေပထမဦးဆုံးနှုတ်ထွက်လိုက်ပါတယ်။ဒီလိုနှုတ်ထွက်လိုက်တဲ့ဟာလဲ NLD ဌာနချုပ်ရဲ့ဖိအားပေးမှုလို့လည်းပြောဆိုမှုတွေရှိနေပါတယ်။မြင်းစနိုင်ကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာမိမိသဘောဆန္ဒအရဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်ဖို့နိုင်ငံတော်တမန်တော်စာတင်ထားပြီးဖြစ်တယ်လို့မွန်ပြည်နယ်ဆိုရဖွဲ့ညွှန်ကြားရေးမှူးဦးမြတ်တန်ဝင်းကပြောပါဗျာ။ကျွန်တ
ော်ပြည်နယ်ဝန်ကြီးချုပ်ကတော့ဟလာဘောချုပ်အခြေခံဥပဒေ
ဝန်ကြီးချုပ်ရာသူကနေနှောက်ထွက်ဖို့ဆုံးဖြတ်တာဟာအထက်ရပြအပေးမှုတွေပါတယ်လို့တန်လွင်တရာချောင်းဆောင်ကိစ္စကြောင့်အပါဝင်အကြောင်းအရာဆုံးလာတဲ့သဘောမျိုးဖြစ်သွားတယ်လို့ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါဗျ။အားလုံးကျွန်တ
ော်နည်းနည်းလေးကိုးကားလေးတော့ပြောပြပါမယ်နော်88 ဒေါ်လာနဲ့ပြန်ဆုံပေးမယ်နော်88ဒေါ်လာဖုံးမော့လုတ်ကြံခံရတာအဓိကအကြောင်းရင်းဖြစ်သွားတယ်ကျန်တဲ့ဟာအကြောင်းချက်လေးရှိခဲ့တာပါလीနော်အဲ့လိုမျိုးဒါလည်းဒီမှာအားလုံးဆုံလာတဲ့သဘောရှိလာပါမယ်နော်ဒါလည်းပတ်သက်ပါတယ်နော
်ဝန်ကြီးချုပ်ဦးမင်းမင်းဦးအနေနဲ့တာဝန်ကနေနှုတ်ထွက်ဖို့ဆုံးဖြတ်တာဟာဘာတီတွင်းကဖိအားပေးမှုတွေရောက်ဖြစ်နိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဒီဆိုင်ကျုပ်သိနေရတဲ့ဒီပြအပေးမှုတွေကလည်းများတယ်သူတို့လည်းဒီသူရဲ့ပါတီဆိုင်အစိုးရကနေတော့တန်ကြားတော့ကြတော့စစ်ခံသိတယ်စစ်ဆေးချက်တွေလည်းမှန်ကန်တယ်ဆိုတော့လည်းဒီလူညောင်ဝင်းတို့ကလည်းပြောတာမျိုးတော့ဒါကျွန်တော်တို့ကကြားသိရတယ်သူကလည်းဆိုတော့ like ဖြစ်နေပဲအားကြီးကိုရှင်းချင်နိုင်ကြီးပေါ့နော
်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာတန်ကြားခံထားရမှုတွေရှိနေတာကြောင့် NLD ဘ ਹੁ အလုံးမှုဆောင်ဖွဲ့ဝင်ဦးညောင်ဝင်းအဖွဲ့ကောင်ဆောင်ဖြစ်နေပါဝင်တဲ့လေလာတုံးတရေးအဖွဲ့ကနေစစ်ဆေးမှုတွေလုပ်ခဲ့ပါတယ်စစ်ဆေးသွေးရှိချက်တွေရဦးမင်းမင်းဦးမှာအပြစ်ရှိတယ်ဆိုပြီးလက်လာတောင်းတရေးအဖွဲ့ကပြောထားပါဗျ။ဝန်ကြီးချုပ်ဦးမင်းမင်းဦးနှုတ်ထွက်စာတင်ပြီးနောက်မှာတော့မွန်ပြည်နယ်ဝန်ကြီးချုပ်နေရာကိုကြိုက်ထုံမြို့နယ်ဘီနယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကိုခန့်အပ်ဖို့သမ္မတကိုစီရင်တင်ထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကသတင်းထုတ်ပြန်ထားပါဗျ။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
ချင်းပြည်နယ်ဖလန်းမြို့ရပြည့်ကွင်းမှာကျင့်ပပြုလုပ်ခဲ့တဲ့69နှစ်မြောက်ချင်းအမျိုးသားနေအခမ်းအနားမှာနိုင်ငံရေးပြဿနာကိုဆွေးနွေးညှိနှိုင်းအဖြေရှာဖို့တခုတီးသောလမ်းကြောင်းဟာ27ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောကြားခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်ဆုံးသတ်ပါတော့မရှင်။အခုညဘက်စီစဉ်ဆုံးသက်ခင်မှာတရင်ချင်းချုပ်ကိုကုချောချောသိန်းကကြီးညာပေးပါဦးမယ်ရှင
်အမေရိကန်ကျော်တော်နောက်ခံပေးထားတဲ့အီရက်လူညွေတပ်ဖွဲ့တွေဟာ IS သွေးကြော်တွေအခိုင်အမာနေရာယူထားတဲ့မိုဆိုးမြို့ရဲ့အဓိကလေဆိပ်ထဲကိုဝင်သွားကြပါပြီအလင်းမြန်တုတ်မြန်တိုက်ခိုက်ရေးတပ်ဖွဲ့တွေဖက်ဒရယ်ရေးတပ်ဖွဲ့နဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတပ်ဖွဲ့တွေအပါအဝင်လူညွေတပ်ဖွဲ့တွေဟာဒီကနေ့အစောပိုင်းကလေဆိပ်နဲ့အတူအနီးအနားကစစ်စခန်းတစ်ခုကိုပါထိုးစစ်ဆင်ခဲ့တာပါအလင်းမြန်တုတ်မြန်တိုက်ခိုက်ရေးတပ်ဖွဲ့တွေနဲ့ဖက်ဒရယ်ရဲတပ်ဖွဲ့ဟာမိုဆူးလေဆိပ်ကိုလုံးဝထိန်းချုပ်လိုက်ပြီးလို့အီရတ်နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာတဲ့အကြောင်းရိုက်တာသတင်းဌာနကပြောပါတယ်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟိုးမြို့မှာဒီကနေ့ပေါက်ကွဲမှုတစ်ခုကြောင့်လူ၈ယောက်ထဲမှနေသေဆုံးပြီးနောက်ထပ်အယောက်20ထိခိုက်ဒဏ်ရာရပါတယ်။လာဟိုးမြို့ကဈေးကြီးတဲ့ကုမ္ပဏီစီးတွေရောင်းတဲ့ကုန်တိုက်တစ်ခုမှာပေါက်ကွဲမှုဖြစ်တာပါ။အဲ့ဒီပေါက်ကွဲမှုဘာကြောင့်ဖြစ်ခဲ့တယ်လဲဆိုတာကိုလောလောဆယ်မသိရသေးတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးတမန်ဟာဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နဲ့ဒီကနေ့ဂျနီဗာမှာတွေ့ဆုံပါတယ်။6နှစ်နီးပါးကြာနေပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးနီလန်းရှာနေတာနဲ့အမျှအခုလိုတွေ့ဆုံတာပါ။ဒါအပြင်အထူးတမန်စတက်ဖန်ဒူမစ်တူရာဟာဆီးရီးယားတိုက်ခိုက်တွင်လည်းဒီကနေ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တေးလာဆန်နဲ့အမိမေလုံချုံရေးဝန်ကြီးဂျွန်ကယ်လီတို့ဟာမက္ကဆီကိုသမ္မတအော်နရီကေပညာနီယက်တို့နဲ့မက္ကဆီကိုအစိုးရဖွဲ့ဝင်တွေကိုဒီကနေ့တွေ့ဆုံဖို့ရှိပါတယ်။မွေးဆေးဝါးရောင်းဝယ်ကိစ္စ၊ကုန်သွယ်ရေးနဲ့လူမှုကြီးကြပ်ရေးကိစ္စတွေကိုအဓိကဆွေးနွေးမယ်။အစ်စ်မြင့်အစည်းအဝေးတွေလည်းအခုတွေ့ဆုံတာဟာပထမဆုံးဖြစ်မယ်လို့ခန့်မှန်းကြပါတယ်။မြောက်ကိုရီးယားနိုင်ငံဟာတိတ်ကိုဆိုးရွားတဲ့အတိုင်းအတာနဲ့တန်တမန်လှုပ်ထုံးလုံလီတွေနဲ့မလျော်ညီစွာပြောင်ကြကြမလေးရှားနိုင်ငံကိုတိတ်ခါချနေတယ်လို့ဆိုပြီးကန့်ကွက်လာတဲ့ဆောင်ကိုမလေးရှားအာဏာရအမျိုးသားတပ်ဦးညွန်မောင်းပါတီရဲ့လူငယ်အဖွဲ့အဖွဲ့ဝင်တွေကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ရင်းကိုဒီကနေ့ပေးလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ဖြူတူမေကွဲအကိုကွယ်လွန်သူရဲ့ရုပ်လောင်းကိုလွှဲပြောင်းပေးရေးကိစ္စပေါ်အငင်းပွားနေကြပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49ရောကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်ရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ကျမခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.